Welcome to the Voice of America in Burmese.
မင်္ဂလာပါရှင်။2018ခုနှစ်ဖေဖော်ဝါရီလ17ရက်တနင်္ဂနွေနေ့မနက်ခင်း VOA စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ324048အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနှာစင်နိုင်ပါတယ်ရှင်။ကျမခွာညိုပါရှင်အခုမနက်ခင်းစီစဉ်တွေတာဝန်ယူပါမယ
်မိမနက်ခင်းမှာဒီကနေ့မနက်ဖက်သတင်းတွေကတော့ကျမအီတန်စင်နဲ့ကိုကျော်သိန်းတို့ကတင်ဆက်ပေးသွားမှာပါ2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲကိုဝင်နောက်ခဲ့တာမှာနောက်ွယ်ကနေလှုပ်ဆောင်ခဲ့တဲ့ဆိုတော့ရုရှားနိုင်ငံသား73ယောက်နဲ့ရုရှားကုမ္ပဏီ3ခုအပေါ်ဆွဲချက်တွေဟာအခြေအမြစ်မရှိဘဲနဲ့ပြောဆိုနေရတာဖြစ်ကြောင်းရုရှားဘက်ကတုံ့ပြန်လိုက်ပါတယ်အာဖဂန်နစ္စတန်ဒုက္ခသည်အားလုံးကိုလာမယ့်နှစ်နှစ်အတွင်းပြန်ခေါ်မယ်လို့အာဖဂန်သမ္မတကကတိပေးလိုက်ပါတယ်MRTV ရဲ့လက်ရှိရုပ်သံထုတ်လွှင့်စနစ်ထဲမှာထည့်သွင်းထုတ်လွှင့်မဲ့ Free to Air ရုပ်သံလိုင်း5ခုကိုဆန်ဆန်လို့တီးဖြတ်မှာမဟုတ်ဘဲနဲ့ကိုဘသာကိုပဲတာဝန်ယူပြီးတော့ဆောင်ရွက်ရမှာဖြစ်တယ်လို့ MRTV ညွှန်ကြားရေးမှူးချုပ်ကပြောဆိုလိုက်ပါတယ်။ဒီသတင်းနဲ့ပါဝင်တခြားနိုင်ငံတကာထိတ်တန့်သတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်။
အခုမနက်ခင်းဆက်ပြီးတော့နားဆင်ရမယ့်အစီအစဉ်တွေထဲမှာတော့အရင်ဆုံးမနေ့စနေနေ့ကဝါရှင်တန်မြို့တော်ကမြန်မာတန်ယုံတာဝန်ရှိသူတွေဟာမြန်မာတိုင်ဝမ်နဲ့တွေ့ဆုံပြီးတော့ဆွေးနွေးခဲ့ကြတာမှာရခိုင်ပြည်နယ်တွေကကိစ္စတွေလည်းပါဝင်ခဲ့ပါတယ်
။ရိုဟင်ဂျာနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံရဲ့ကိစ္စမြန်မာနိုင်ငံကပြည်သူတွေသာအတည်ဆုံးဖြစ်ပါတယ်။မြန်မာနိုင်ငံပြည်သူတွေ
အမေရိကန်ဆိုင်ရာမြန်မာတန်မတ်ကြီးနဲ့ VOA တို့ရဲ့တွေ့ဆုံမေးမြန်းခန်းကိုနားဆင်ကြရမှာပါရှင်။မြန်မာစီးပွားရေးအလားအလာနဲ့အာဏာရပါတီရဲ့စီးပွားရေးဆိုင်ရာယုံကြည်ချက်အကြောင်းဦးအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်နဲ့ဒေါ်လာလတန်းရဲ့မနက်ခင်းအင်္ဂလိပ်သင်ခန်းစာတွေလေ့လာကြရမှာပါအခုအရင်ဆုံးတော့ဖေဖော်ဝါရီလ17ရက်တနင်္ဂနွေနေ့မနက်ခင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်ဤတန်စင်နဲ့ကိုကျော်ကျော်သိန်းတို့ကကြေညာပါမယ်ရှင
်2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲကိုဝင်နောက်ခဲ့တာမှာနောက်ွယ်ကနေလှုပ်ဆောင်ခဲ့တယ်လို့ဆိုရဲရုရှားနိုင်ငံသား73ယောက်နဲ့ရုရှားကုမ္ပဏီ3ခုအပေါ်ဆွဲချက်တွေဟာအခြေအမြစ်မရှိဘဲနဲ့ပြောဆိုနေတာတွေသာဖြစ်ကြောင်းရုရှားဘက်ကတုံ့ပြန်လိုက်ပါတယ်အခုစနေတင်းကနေနေ့မှာဒါဇင်နဲ့ချီတဲ့ကမ္ဘာကောင်းဆောင်တွေဆူဝေးတဲ့ဂျာမနီနိုင်ငံမြို့နယ်မှာကျင်းပတဲ့လုံခြုံရေးအစည်းအဝေးတွင်အမေရိကန်တရားရေးဌာနနဲ့အထူးစုံစမ်းစစ်ဆေးရေးမှူးရောဘတ်မူလာတို့တင်ပြခဲ့တဲ့သက်သေထောက်ထားတွေပေါ်ရုရှားနိုင်ငံသားဝန်ကြီးဆာဗေးလက်ဗရော့ကမေးခွန်းထုတ်ခဲ့ပါတယ်။ဆွဆွဲမှုတွေ၊ကြီးညာချက်တွေ၊ဆွေးချက်များစွာကိုတွေးခဲ့ရပြီဖြစ်တယ်လို့အချက်အလက်တိတိကျကျမတွေ့ရမချင်းအခြေအမြစ်မရှိပြောဆိုနေရတာလို့အမြင်နဲ့အကြောင်းလက်ဗရော့ကတန်တပန်နီးကျသွယ်ဝပြောမနေတော့ဘဲနဲ့ပြောမနေနိုင်တဲ့အပေါ်တောင်းပန်ပြီးတော့ရှင်းရှင်းပဲပြောလိုက်ပါတယ်။အမေရိကန်နိုင်ငံရေးပေါ် Cyber Internet ဘိုင်းကနေပြီးတော့ရုရှားကနေလွှမ်းမိုးဖို့ကြိုးစားတဲ့အပေါ်မူလာရဲ့စုံစမ်းစစ်ဆေးရေးအဖွဲ့ကမိမောင်းထိုးပြလိုက်တာပါ။ Donald Trump အနိုင်ရပြီးတော့ပြိုင်ဘက် Hillary Clinton ရှုံးနေအောင်လို့2016အမေရိကန်သမ္မတရွေးကောက်ပွဲကိုရပ်ဆွဲမှုအရာနဲ့တရှိ့လုပ်ငန်းတွေဆောင်ရွက်ဖို့ရည်ရွယ်ချက်နဲ့လွှမ်းမိုးဖို့ရုရှားဝါဒဖြန့်မှုအရာဆောင်ရွက်ခဲ့တယ်လို့ဒီဆွဲချက်ကရည်ညွှန်းထားပါတယ်။ဒီဆွဲချက်ကြောင့်ကမ္ဘာနိုင်ငံရေးနဲ့စီးရေးကောင်းဆောင်တွေမြို့နှစ်မြို့မှာ3ရက်ကြာအစည်းအဝေးအတွင်းတင်မာမှုတွေဖြစ်လာစေခဲ့ပါတယ်။အစည်းအဝေးစီမံမှာလက်ဗရော့ပြောဆိုပြီးတဲ့နောက်ချက်ချင်းဆိုလိုပဲကုလသမဂ္ဂလုံခြုံရေးကောင်စီဆိုင်ရာအမေရိကန်အမျိုးသားလုံခြုံရေးအကြံပေး HR McMaster ကစီမံပေါ်ကိုတက်ပြီးတော့ခက်ပြက်ပြက်ပဲတုံ့ပြန်ခဲ့ပါတယ်။ Cyber Internet လူမှုကွန်ရက်နဲ့တခြားနည်းလမ်းတွေကိုတုံးပြီးတော့သတင်းမှဖြန့်မှုတရှိုလှုပ်ဆောင်မှုတွေလှုပ်ဆောင်သူတွေကိုအမေရိကန်အနေနဲ့ဖော်ထုတ်ရေးယူမယ်ကြောင်း McMaster ကပြောဆိုသွားပါတယ်။
တနက်ကင်ဆောင်ခွင့်ထင်းချုပ်ရေးဆိုင်ရာပို့ပြီးတင်းကျပ်တဲ့ဥပဒေတွေပြဋ္ဌာန်းပေးဖို့ Florida ပြည်နယ် Fort Lauderdale မြို့ Federal တရားရုံးအပြင်ဘက်မှာစနေနေ့ကရပ်ဘောများစွာသောလူတွေစုဝေးဆန္ဒပြတောင်းဆိုကြပါတယ်။အမေရိကန်နိုင်ငံမှာအကြောင်းတွေအတွင်းတနက်နဲ့ဝင်ပစ်တဲ့ဖြစ်ရပ်တွေတတိယမြောက်ထိခိုက်သေးဆုံးသူအရေအတွက်အများဆုံးဖြစ်ရပ်ဖြစ်ပြီးရဲနိုင်ငံတွေမှာပဲအခုလိုဆန္ဒပြတောင်းဆိုကြတာပါ။အစိုးရအဖွဲ့ကောင်ဆောင်တွေဒေသဆိုင်ရာလူတော်အမတ်တွေနဲ့တခြားထင်ရှားသူတွေဟာတနက်ပိုင်းဆိုင်ခွင့်ဆိုင်ရာပို့ပြီးတင်းကျပ်တဲ့ဥပဒေတွေပြဋ္ဌာန်းဖို့အရေးတကြီးလိုအပ်နေပြီလို့သူတို့ယူဆတာကိုပြောဆိုကြပြီးဆန္ဒပြသူတွေကတနက်ကင်အကြမ်းဖက်တာအဆုံးသတ်ဆိုတဲ့ကြွေးကြော်သံကိုအော်ဖြစ်ကြပါတယ်။လူတော်အမတ်တွေရဲ့အလို့ဟာလူလူတွေလုကင်မှုဖြစ်တယ်ဆိုတာကွန်ကရက်လူတော်ကိုတောင်းဆိုပါတယ်။သူတို့ဟာလူလူတွေလုကင်နေတာမဟုတ်ပါဘူး။တနက်ပိုင်းဆိုင်ခွင့်ပြုပြင်ပြောင်းလဲတာကိုတိုင်ပြည်ကလိုချင်ပြီးသူတို့ကအဲ့ဒီအကြောင်းပြောဆိုဖို့ညှင်းနေပါတယ်။စိတ်ကြမ်းမာရေးအကြောင်းနိုင်လူမင်းထက်လုတဲ့အကြောင်းတွေသူတို့ပြောကြပါတယ်။အချိန်မတန်သေးဘူးလို့သူတို့ပြောပါတယ်။လက်ရှိမှာအချိန်တန်နေပါပြီ။ဒါကိုပြောရမယ်တခြားအချိန်ဆိုတာမရှိပါဘူးလို့အမျိုးသမီးငယ်တစ်ယောက်ကဆန္ဒပြလူအုပ်ကြီးကိုပြောပါတယ
် UKIP လို့အတူကောက်ခေါ်တဲ့ဗီတင်ရဲ့လက်ရာဆွန်လွတ်လပ်ရေးပါတီရဲ့ခေါင်းဆောင်ဟောင်း Henry Bolton လူမျိုးရေးခွဲကြတယ်ဆိုတဲ့အရှုပ်တော်ပုံနဲ့ပတ်သက်ပြီးတော့သူ့ကိုပါတီဝင်တွေကစနေနေ့မှာမဲခွဲပြီးတော့ပါတီတွင်းကနေထုတ်လိုက်တဲ့နောက်ပ party ရဲ့ leshi ခေါင်းဆောင် ဘိုင်း ဆိုင်ရ ပြည်ခါရေ ကြားမှာ ဒီ party ဆက်ပြီးတော့ ရှင်သန်ဖို့ ခင်းရင်မဲလို့ သူက ပြောလိုက်ပါတယ် 2016 ပြည်တင်က ဥရောပ သမဂ္ဂ ကနေ ထွက်ဖို့ မဲခွဲ ဆုံးဖြတ်မှုမှာ အခိုင်အမာဆုံး ထောက်ခံခဲ့တဲ့ UKIP party အတွက် 2 နှစ်အတွင်း 900 မြောက် ခေါင်းဆောင်ကို ရွေးချယ် တင်မြှောက်ရတာမှာ ဖြစ်ပါတယ် UKIP party ဝင် 1388 ယောက်တို့ မဲပေး ဆုံးဖြတ်ခဲ့ကြပြီးတော့ 63 ယာခိုင်နှုန်းက ဘိုလ်တန်ကို party ကနေ ထွက်ဖို့ ဆန္ဒပြုကြပါတယ် မဲပေးမယ့်အစောပိုင်းတုန်းကတော့ဘိုလ်တန်ကသူ့ရဲ့ပါတီရဲ့ထိတ်ရာဒူးမှာဆက်နေလို့ကြောင်းပြောဆိုပြီးတော့ပါတီရင်းကသူ့ကိုထွက်လို့ထုတ်လို့သူတွေအပေါ်ဝေဖန်ပြောဆိုခဲ့ပါတယ်ဘိုလ်တန်အနေနဲ့ UKIP ပါတီကိုတရားစွဲမယ်ဆိုပြီးတော့ချင်းချောက်ခဲ့တဲ့အပေါ်သူ့ကိုဝိုင်းပြီးတော့ရုတ်ကြကြတယ်လို့ဖီတင်ဒေးလီမေးသတင်းစာကဖော်ပြထားပါတယ် ပါတီကောင်းဆောင်နေရာအတွက်ဘိုလ်တန်ထပ်ပြီးတော့ရွေးကံလာဆိုတာကိုတော့မသိရသေးပါဘူး။ဒီဇင်ဘာလတုန်းကဘိုလ်တန်ဟာ56နှစ်အရွယ်ဇနီးနဲ့ကလင်းငယ်တွေကိုထားခဲ့ပြီးတော့အသက်25နှစ်အရွယ်ဖက်ရှင်မော်ဒယ်ဂျိုမာနီနဲ့တွဲခဲ့တဲ့အတွက်ဘိုလ်တန်ရဲ့ပုံကိုယ်ရည်သတင်းကောင်းကြီးကိုရောက်သွားခဲ့ပါတယ်။မာနီကသူ့တငယ်ချင်းစီကိုပို့တဲ့ဖုန်းမက်ဆေ့ချ်ထဲမှာမင်းသားဟယ်ရီနဲ
အမေရိကန်တန်ယုံကစနေနေ့မှာပြောပါတယ်ချက်ချင်းအနာဒီယာမဲ့6လကြာနိုင်ငံတော်ရေးပေါ်အခြေအနေကိုအီသီယိုးပီးယားဆွေးနွေးကတောက်ကြနေမှာကြေညာတာပါဝန်ကြီးချုပ်ဟေလီမာရီယမ်ဒက်ဇလင်းကသူနှုတ်ထွက်မယ်လို့ကြေညာပြီးနောက်တစ်ရက်မှာအခုလိုရေးပေါ်အခြေအနေကြေညာတာလည်းဖြစ်ပါတယ်စုဝေးခွင့်နဲ့ထုတ်ဖော်ပြောဆိုခွင့်လို့အခြေခံခွင့်ရေးတွေကိုကန့်သတ်ချုပ်ချယ်တာတွေပါဝင်တဲ့နိုင်ငံတော်ရေးပေါ်အခြေအနေကြေညာဖို့အီသီယိုးပီးယားဆွေးနွေးကဆုံးဖြတ်တဲ့ပေါ်မိမိတို့လုံးဝသဘောမတူတဲ့အကြောင်းအားလုံးပူပြီးပါဝင်နိုင်တဲ့နိုင်ငံရေးအခင်းအကျင်းတစ်ခုဖန်တီးရေးစီဦးတည်တဲ့မကြသေးခင်ကအပေါင်းလက္ခဏာဆောင်ပြတ်ထွန်းမှုတွေကိုဒီကြေညာချက်ကထိခိုက်စေပြီးအီသီယိုးပီးယားလူလူရဲ့သဘောထားအမြင်တွေကိုနားမထောင်ဘူးဆိုတဲ့သဘောမျိုးတက်ရောက်စေတယ်လို့အမေရိကန်တန်ယုံရဲ့ထုတ်ပြန်ချက်မှာပြောထားပါတယ်စစ်တပ်ကအာဏာသိမ်းနိုင်ချိန်ပေါ်အီသီယိုးပီးယားကဝေးဝင်ကြီးစီရော့စ်ဖီဂက်ဆာကစနေနေ့မှာပယ်ချလိုက်ပေမဲ့နိုင်ငံရဲ့လုပ်ငန်းဆောင်တာတွေကိုနှောက်ယှက်သူတွေပေါ်အရေးယူလှုံ့ဆော်ဖို့လူညိုရေးတပ်ဖွဲ့တွေကိုညွှန်ကြားထားတယ်လို့ပြောပါတယ်ခင်ဗျာ
VOA American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေပြီးတော့9နာရီထိလိုင်းထိုမီတာ32 kHz 9335လိုင်းထိုမီတာ40 kHz 9683လိုင်းထိုမီတာ48 kHz 6153နဲ့ဒုတိယနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနေ့7နာရီကနေ9နာရီထိပြန်လည်ထုတ်လွှင့်ချက်ကိုတော့လိုင်းထိုမီတာ20 25 32တို့ကနေဖမ်းယူနိုင်စေနိုင်
ဖီဝေကနေတင်းငွေနေမနေ့ပိုင်းသတင်းတွေကိုဆက်ပြီးတော့တရားထုတ်လွှင့်ပေးနေပါတယ်။မြမသန်တဲ့ရုပ်မြင်သံကြားဌာန MRTV ရဲ့လက်ရှိရုပ်သံထုတ်လွှင့်စနစ်ထဲမှာထည့်သွင်းထုတ်လွှင့်မဲ့ Free to Air အခမဲ့ရုပ်သံလိုင်း5ခုကိုပြန်ကြားရေးဝန်ကြီးဌာနကပဲဖြစ်ဖြစ် MRTV ကပဲဖြစ်ဖြစ်ဆန်ဆာလုတ်တီးဖြတ်မှာမဟုတ်ဖ ೇನೆ ကိုပါကိုပဲတာဝန်ယူပြီးတော့ဆောင်ရွက်ရမှာဖြစ်တယ်လို့ MRTV ညွှန်ကြားရေးမှူးချုပ်ဦးမြင့်ထွေကပြောဆိုလိုက်ပါတယ်။ဖေဖော်ဝါရီလ18ရက်စနေနေ့ကရန်ကုန်မြို့မှာကျင်းပတဲ့ MRTV နဲ့ရုပ်သံလိုင်း5ခုကြားလက်မှတ်ရေးထိုးပွဲမှာဦးမြင့်ထွေကသတင်းထောက်တွေကိုပြောဆိုသွားပါတယ်။ဒီရုပ်သံလိုင်းတွေအနေနဲ့မီဒီယာလွတ်လပ်ခွင့်ကိုစနစ်တကျကျင့်သုံးပြီးတော့အများပြည်သူကိုသတင်းပေးအသိပညာပေးဖျော်ဖြေလုပ်ငန်းတွေဆောင်ရွက်နိုင်ပါစေလို့ပြန်ကြားရေးဝန်ကြီးဦးဖေမြင့်ကလည်းပြောဆိုသွားပါတယ်။ MRTV နဲ့လက်မှတ်ရေးထိုးလိုက်တဲ့ရုပ်သံလိုင်း5ခုကိုထုတ်လွှင့်မဲ့ကုမ္ပဏီတွေကတော့ Mizima, DVB, Fortune, KMA Telemedia နဲ့ My Multimedia Group တို့ဖြစ်ကြပါတယ်။ February 28ရက်နေ့မှာ Mizima TV ကိုစတင်ကြည့်ရှုနိုင်ကြမှာဖြစ်ပြီးတော့မေလမှာ Line 5ခုကိုဖမ်းယူကြည့်ရှုနိုင်မယ်လို့ပြည်တွင်းသတင်းတွေမှာဖော်ပြထားပါတယ်။အခုရုပ်သံ Line 5ခုနဲ့ဆိုရင်မြန်မာနိုင်ငံတွင်းမှာအခမဲ့ဖမ်းယူကြည့်ရှုနိုင်တဲ့ရုပ်သံပေါင်းစုစုပေါင်း16 Line ရှိသွားမှာဖြစ်တယ်လို့ညွှန်ကြားရေးမှူးချုပ်ဦးမြင့်ထွေကပြောဆိုလိုက်ပါတယ်
။အိန္ဒိယနိုင်ငံကိုအီရန်သမ္မတလာရောက်ချိန်တွင်နှစ်နိုင်ငံကြားသဘောတူညီချက်6ခုကိုလက်မှတ်ရေးထိုးကြပါတယ်။အဲ့ဒီအထက်မှာအီရန်နိုင်ငံချာဘာဟာစိတ်ကန်တစိတပိုင်းကိုအိန္ဒိယနိုင်ငံနေနဲ့တနှစ်ခွဲကြာလက်ပတ်လုဆောင်ခွင့်ရမယ်အဓိကသဘောတူညီချက်တရားလည်းပါဝင်ပါတယ်။ဂုံးတွင်းပိတ်အာဖဂန်နစ္စတန်နိုင်ငံနဲ့အာရှအလယ်ပိုင်းသမ္မတနိုင်ငံတွေကိုရောက်မဲ့မဟာဗျူဟာမြောက်ကုန်သွယ်ရေးလမ်းကြောင်းတစ်ခုပေါ်ထုတ်ဖို့အတွက်ပြိုင်ဘက်ပါကစ္စတန်နိုင်ငံကိုကြော်ပြီးတော့အိန္ဒိယကဒီစိတ်ကန်ဖွံ့ဖြိုးရေးကူညီလုဆောင်ပေးနေတာပါ။ချာဘာဟာစိတ်ကန်ဟာအိန္ဒိယရဲ့ပထမဆုံးအဓိကပြည်ပစိတ်ကန်လုပ်ငန်းတစ်ခုဖြစ်ပြီးပါကစ္စတန်နိုင်ငံကွာဒါစိတ်ကန်ဖွံ့ဖြိုးရေးတရုတ်နိုင်ငံကလုပ်နေတာကိုတံပြန်လှုပ်ဆောင်ချက်တစ်ခုအဖြစ်မြင်ရပါတယ်။စစ်တမ်းတင်အာဖဂန်နစ္စတန်နိုင်ငံတည်ငြိမ်ရေးကြိုးပမ်းမှုတွေကိုအရှိန်မြှင့်လှုပ်ဆောင်ကြဖို့လဲ New Delhi မြို့တော်မှာတွေ့ဆုံဆွေးနွေးကြတဲ့အိန္ဒိယဝန်ကြီးချုပ် Narendra Modi နဲ့ Iran သမ္မတ Hassan Rouhani တို့ကြားသဘောတူကြပါတယ်။ အာဖဂန်နစ္စတန်နိုင်ငံမှာငြိမ်းချမ်းရေးတည်ငြိမ်ရေးတရားဝါပြောရေးနဲ့ယဉ်ကျေးမှုမျိုးစုံရှင်တွဲနေထိုင်တဲ့စနစ်တစ်ခုကိုပြန်လည်တည်ဆောက်ဖို့အတွက်ကျွန်တော်တို့အတူတကွလှုပ်ဆောင်သွားပါမယ်။ကျွန်တော်တို့ဒေသမှာအကြမ်းဖက်ဝါဒကင်းရှင်းတာကိုကျွန်တော်တို့မြင်ကျင်ပါတယ်လို့အိန္ဒိယဝန်ကြီးချုပ်မိုဒီကပြောပါတယ်။
အာဖဂန်နစ္စတန်နိုင်ငံအတွင်းမတည်ငြိမ်မှုတွေကြောင့်ဆိုပြီးတော့ထွက်ပြေးသွားရတဲ့ရွှေပြောင်းနေထိုင်သူတွေအရေးအဆုံးသတ်နိုင်အောင်လို့ပါကင်စတန်ရောက်နေတဲ့ဒုက္ခသည်အားလုံးကိုလာမယ့်နှစ်နှစ်အတွင်းပြန်ခေါ်မယ်လို့ကတိပေးကြောင်းအာဖဂန်သမ္မတအာရှရော့ဖ်ဂါနီကရုပ်မြင်သံကြားကနေတဆင့်စစ်တီနေတုန်းကမင်းကွန်းပြောဆိုလိုက်ပါတယ်။ပါကင်စတန်စစ်တပ်အထောက်ပံ့ပေးထားတဲ့တာလီဘန်စစ်သွေးကြော်တွေနဲ့ဟက်ဂါနီကွန်ရက်တို့ဒေသခံတွေနဲ့အမေရိကန်ကြောထောက်နောက်ခံပြုတ်တက်တွေအကြားအာဖဂန်တွင်းမှာအသေးစိတ်တိုက်ခိုက်မှုတွေကြောင့်ဆိုပြီးတော့အင်းကြီးချင်းနှစ်နိုင်ငံဆက်ဆံရေးယိုယွင်းလာပြီးတဲ့နောက်ဒီလိုကတိပေးမှုထွက်ပေါ်လာတာလည်းဖြစ်ပါတယ်။အာဖဂန်ရွှေပြောင်းနေထိုင်သူ 2.8 တန်းကိုပါကင်စတန်ကလက်ခံထားရတာဖြစ်ပြီးတော့တဝက်ဟာဆိုရင်အထောက်အထားရှိပဲနေထိုင်သူတွေဖြစ်ကြပါတယ်။ဒုက္ခသည်တွေကြားအာဖဂန်အစံဖက်သမားတွေကရောပြီးတော့နေထိုင်နေတာကြောင့်ဒီဒုက္ခသည်တွေနေရရင်ကိုအမြန်ပြန်နိုင်ရေးအထူးလိုအပ်နေတယ်လို့လည်းဖြစ်ပြောပါတယ်။အီရန်နိုင်ငံတွင်းကအာဖဂန်ဒုက္ခသည်တွေပြန်ခေါ်နိုင်ရေးကြိုးစားမယ်အကြောင်းလည်းသူကကတိပေးထားပါသေးတယ်။အာဖဂန်နိုင်ငံတွင်းဆိုဗီယက်ဝင်ရောက်သိမ်းပိုက်မှုကြောင့်တန်းနေချီတဲ့ဒုက္ခသည်တွေနိုင်ငံတွင်းကနေထွက်ပြေးခဲ့ရပါတယ်။
မက္ကဆီကိုနိုင်ငံဝါဟာကာပြည်နယ်မှာငလျင်တန်းချောင်းပျက်စီးသွားတာတွေကိုလှည့်လည်စစ်ဆေးတဲ့မက္ကဆီကိုစစ်ဖက်ရဲရင်တစဉ်လောက်ချာနေကပြတ်ကြတာမှာလူ73ယောက်သေဆုံးသွားပါတယ်။ရဟိုင်းမုံမှာပါသွားတဲ့မက္ကဆီကိုပြည်ရဲ့ဝန်ကြီးအယ်ဖွန်ဆိုနာဗရာတီပရီဒါနဲ့ဝါဟာကာပြည်နယ်ဥက္ကဋ္ဌရေးမှူးအာလီယန်ဒရိုမူရာဒိုကတော့တခြားလူတရာစင်ကျော်နဲ့အတူတန်းရသွားပါတယ်။ဝန်ကြီးနဲ့ပြည်နယ်ဥက္ကဋ္ဌရေးမှူးတို့နှစ်ဦးစလုံးဦးခေါင်းမှာပဲအနှဲငယ်စီတန်းရရသွားကြတယ်လို့ပြည်နယ်ရှင်းနေချုပ်လုံကပြောပါတယ်။လူ12ယောက်ဟာရဲရင်ပြတ်ကြတဲ့ဆန်ဒီယာဂိုဂျမ်မူတီပက်ဒေသမှာတည်ဆုံသွားပြီး73ယောက်မြောက်လူကတော့ဆေးရုံရောက်ပြီးနောက်မှာမှတည်ဆုံသွားတယ်လို့ပြည်နယ်စစ်နေချုပ်ရုံရဲ့အဲ့ဒီထုတ်ပြန်ချက်မှာပဲပြောထားပါတယ်။တည်ဆုံသူတွေက3ဦးဟာကလေးငယ်တွေဖြစ်တယ်လို့ဆိုပါတယ်။ရဲရင်ပြတ်ကြတဲ့ဖြစ်ရပ်နဲ့ပတ်သက်ပြီးမက္ကဆီကိုသမ္မတအွန်ရီဂေးပင်ဂျာနီတို့က Twitter Social Media မှာထုတ်ပြန်ချက်တခုတင်လိုက်ပြီးရဲရင်ဆင်းတဲ့အချိန်မှာပြတ်ကြတာလို့ပြောထားပါတယ်။ကံမကောင်းစွာပဲမြေပြင်ကလူတွေရဲ့အသက်ဆုံးရှုံးသွားပြီးတခြားလူတွေထဏ်ရသွားပါတယ်။စုံသူတွေရဲ့မိသားစုတွေအတွက်ဝမ်းနည်းပါကြောင်းနဲ့ထဏ်ရသူတွေအများဆုံးပြန်လည်ကောင်းမွန်လာပါစေကြောင်းဆုတောင်းပါတယ်လို့သမရပညာညူက Twitter မှာရေးပါတယ်ခင်ဗျာ
။တနင်္ဂနွေနေ့မနေ့ခင်ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်ဤတန်စင်နဲ့ကိုကျော်ကျော်သိန်းတို့ကြီးညာပေးသွားတာပါရှင်။အခုစက်တိုက်နားဆင်ရမယ့်အစီအစဉ်တွေထဲမှာတော့အရင်ဆုံးမနေ့စနေနေ့ကဝါရှင်တန်အမေရိကန်တန်ယုံမှမြန်မာနယ်ပွားတွေနဲ့တွေ့ဆုံဆွေးနွေးပွဲအကြောင်းနားဆင်ကြရမှာပါ။ရခိုင်မြန်မာနိုင်ငံရခိုင်ပြည်နယ်အခြေအနေနဲ့ပတ်သက်ပြီးအမေရိကန်ကအရေးယူတံခတ်မှုတွေရှိလာတော့မှဖြစ်တဲ့အတွက်အမေရိကန်အစိုးရလွှတ်တော်နဲ့တာဝန်ရှိသူတွေကိုမြန်မာအစိုးရဆောင်ရွက်ချက်တွေကိုရှင်းပြနေတဲ့အကြောင်းအမေရိကန်နိုင်ငံဆိုင်ရာမြန်မာတန်အမတ်ကြီးဦးအောင်လင်းကပြောပါရတယ်။မြန်မာနိုင်ငံအတွင်းဖြစ်ပေါ်တိုးတက်မှုတွေအကြောင်းမနေ့စနေနေ့ကဝါရှင်တန်မြို့တော်ကမြန်မာတန်ယုံမှမြန်မာမိတ်ဆွေတွေနဲ့ဆွေးနွေးပွဲမတိုင်ခင် VOA နဲ့တွေ့ဆုံမေးမြန်းခန်းအတွင်းတန်မတ်ကြီးကအခုလိုပြောသွားခဲ့တာဖြစ်ပါတယ်။ကိုငင်းချန်းကတင်ပြထားပါတယ်ရှင်
။ရခိုင်ပြည်နယ်အရေးမြန်မာအစိုးရရဲ့လှုပ်ဆောင်ချက်တွေကိုပြည်ပရောက်မြန်မာအတိုင်းဝိုင်းတွေကိုအသိပေးတင်ပြလိုတာရခိုင်အရေးမှာမြန်မာနိုင်ငံသားတွေရဲ့နည်းပညာနဲ့ငွေကြေးအကူအညီတွေဘယ်လိုပေးနိုင်မယ်ဆိုတဲ့အကြောင်းရှင်းပြလိုတာနောက်ပြီးအပြည့်အခက်ရဆဲရေးစာချုပ် NCA တိုးတက်မှုအကြောင်းရှင်းပြလိုတဲ့အတွက်ဒီဆွေးနွေးပွဲကိုပြုလုပ်ရတာပါ။နိုင်ငံတကာအတိုင်းဝိုင်းနဲ့ပတ်သက်ပြီးတန်မတ်ကြီးရဲ့လှုပ်ဆောင်မှုတွေကိုမေးကြည့်တဲ့အခါမှာတော့
ကျွန်တော်အနေနဲ့ကတော့ကျွန်တော်လုပ်ခဲ့တဲ့အားကတော့နိုင်ငံတော်ကနေပြီးတော့ကိုရခိုင်ပြည်နယ်မှာဖြစ်ပေါ်နေတဲ့ကိစ္စနဲ့ပတ်သက်ပြီးတော့စေနာတန်တန်နဲ့ဆောင်ရွက်နေတဲ့ဟာလေးတွေကိုကျွန်တော်လုပ်နေတယ်ဆိုတဲ့ဟာကိုအမေရိကန်အစိုးရရောအမေရိကန်လွှတ်တော်ရောကျွန်တော်တို့ဟိုရှင်းပြနေပါတယ်ဒါအပြင်ကိုမြန်မာအတိုင်းဝိုင်းတွေကိုလည်းကျွန်တော်တို့နိုင်ငံကနေပြီးတော့ရခိုင်ပြည်နယ်ကိစ္စနဲ့ပတ်သက်ပြီးတော့ဘာတွေလုပ်နေလဲတကယ်ပဲစေနာတန်တန်နဲ့လုပ်တယ်ပြဿနာကိုတကယ်ပဲအကောင်းဆုံးဖြေရှင်းဖို့လုပ်နေတယ်ဆိုတဲ့ဟာလေးကိုတော့ကျွန်တော်ပြောပြဖို့ရှိပါမယ
်အငယ်ဟိုနောက်တစ်ချက်ကကျွန်တော်ဟိုဒီအခုရိုဟင်ဂျာဆိုတဲ့နာမည်နဲ့ပတ်သက်ပြီးတော့အငင်းပွားနေတာပေါ့နော်မြန်မာအစိုးရကတော့ဒီရိုဟင်ဂျာနာမည်ကိုမသုံးဖို့ပြောထားပါတယ်အငယ်အဲ့ဒီအပေါ်မှာရောဟိုဘယ်လိုမျိုးလှုပ်ဆောင်နေတာရှိပါလဲ
ရိုဟင်ဂျာနဲ့ပတ်သက်ပြီးတော့ဒီဥစ္စာဆိုလို့ရှိရင်မြန်မာနိုင်ငံရဲ့ကိစ္စကမြန်မာနိုင်ငံကပြည်သူတွေသာအသိဆုံးဖြစ်ပါတယ်မြန်မာနိုင်ငံပြည်သူတွေကနေပြီးတော့လက်ခံနိုင်တဲ့နေသားကိုကျွန်တော်တို့အစိုးရနေပြီးလုပ်နေပါတယ်ဒီကိစ္စကဆိုလို့ရှိရင်လည်းပြဿနာရှိနေတယ်ဆိုတဲ့ဟာကိုကျွန်တော်တို့သိထားပါတယ်ပြဿနာကဒီရိုဟင်ဂျာကိုတုံးကြအဖြစ်ပြဿနာပြည်လည်သွားမယ်ကိစ္စမဟုတ်ပါဘူးဒါကြောင့်မို့ တို့ရင်ကြသုံးမှပြဿနာပြည်လည်းမဲကိစ္စမဟုတ်တဲ့အတွက်ကြောင့်အလုံးဝနေပြီးတော့ဒီလိုမျိုးနားလည်လက်ခံနိုင်တဲ့ဒီရခိုင်ပြည်နယ်မှာရှိတဲ့ဒီမု슬င်ဘာသာအတိုင်းဝိုင်းနေဆိုတဲ့စကားကိုကျွန်တော်သုံးတာဖြစ်ပါတယ်ဒါကလည်းပြဿနာဖြစ်နေတဲ့ဟာကိုဖြည့်ရှင်းဖို့ရည်ရွယ်ချက်နဲ့ကျွန်တော်တို့လုပ်နေတာဖြစ်ပါတယ်နောက်ပိုင်းဒီရိုဟင်ဂျာဆိုသူတွေကနေပြီးတော့သူတို့ရဲ့ကိစ္စကိုတကယ်ပဲမြန်မာနိုင်ငံသားတယောက်အနေနဲ့သူတို့အနေနဲ့မြန်မာနိုင်ငံရဲ့အရေးကိစ္စကိုပါဝင်ခြင်းနဲ့ဆိုလို့ရှိရင်လည်းသူတို့လိုချင်တဲ့ကိစ္စကိုသူတို့ကနေပြီးတော့တရားဥပဒေနီးလမ်းနဲ့သူတို့ရဲ့သမိုင်းကြောင်းအရာနဲ့တက်ဆိုင်တဲ့လူတွေကိုရှင်းပြမယ်ဆိုလို့ရှိရင်ရှင်းပြလို့အားလုံးကနားလည်မယ်ဆိုလို့ရှိရင်တော့လေလက်ခံနိုင်မယ်အနေထားသူတို့ကနေပြီးတော့စူးစမ်းတင်ပါတယ်မြန်မာနိုင်ငံပြည်သူတွေကတော့ကျွန်တော်တို့ကလက်ခံနေတဲ့အနေထားကိုကျွန်တော်တို့ဆက်လက်ပြီးတော့ဆောင်ရွက်သွားဖို့ရှိပါတယ်ဆိုတဲ့ဟာလေးကိုပြောပြစေ
။ဟာပြည်ပရောက်မြန်မာနိုင်ငံသားတွေအနေနဲ့ပေါ့နော်ဒီရခိုင်ကိစ္စမှာဘလို့တွေများဝိုင်းဝန်းကူညီနိုင်လဲပေါ့နော်မြန်မာအစိုးရပဲဖြစ်ဖြစ်ဒီရခိုင်အရေးနဲ့ပဲပတ်သက်ပြီးတော့ပဲဖြစ်ဖြစ်ဘာတွေများကူညီနိုင်မလဲမသိခင်ဗျာ
ပြည်ပရောက်မြန်မာနိုင်ငံသားတွေအနေနဲ့ကတော့မြန်မာနိုင်ငံရဲ့ဖြစ်ပေါ်တိုးတက်မှုမြန်မာနိုင်ငံရဲ့ဒီမိုကရေစီပြောင်းလဲမှုကိုလိုလားတဲ့မြန်မာနိုင်ငံသားတွေမှန်သမျှကိုကျွန်တော်အနေနဲ့ရခိုင်ပြည်နယ်မှာဘာတွေလုပ်နေတယ်ဆိုတဲ့ဟာကိုကျွန်တော်အနေနဲ့ရှင်းပြပါတယ်ရှင်းပြပြီးတော့ဒီဖွပျော်တိုးတက်မှုတွေကိုသူတို့အနေနဲ့ပါဝင်ဆန္ဒပါဝင်ခြင်းနဲ့ဆန္ဒရှိတဲ့လူတွေကိုလည်းပါဝင်နိုင်ဖို့အခွင့်အရေးပေးရပါတယ်မြန်မာနိုင်ငံမှာသွားရောက်ပြီးတော့သူတို့ရဲ့ဤပညာပဲဖြစ်ဖြစ်သူတို့ရဲ့ငွေကြေးရင်းနှီးပဲဖြစ်ဖြစ်သူတို့ပါဝင်နိုင်ပါတယ်ဒါမှမဟုတ်ပဲနဲ့အမေရိကန်နိုင်ငံမှာကနေတဆင့်သူတို့ရဲ့စေတနာတွေကိုငွေကြေးအဖြစ်ကူညီပေးမယ်ဆိုလို့ရှိရင်လည်းကျွန်တော်လက်ခံနေပါတယ်ဆိုတဲ့ဟာလေးကိုတော့ကျွန်တော်တို့ပြောပြနေပါတယ
်ဒီဆွေးနွေးပွဲကိုမြန်မာနိုင်ငံအရေးစိတ်ပါဝင်စားသူတွေတက်ရောက်ခဲ့ကြပြီးတာမန်ကြီးဦးအောင်လင်းစစ်တမ်းမှုဗိုလ်ချုပ်ချစ်ဆွေတို့နဲ့အတူအမြင်များကိုအပြန်အလှန်ဆွေးနွေးခဲ့ကြပါတယ်
ကိုကြီးချမ်းကတာမတ်ကြီးဦးအောင်လင်းကိုတွေ့ဆုံမေးမြန်းထားပါရှင်။အခုမြမအရေးသုံးသက်ချက်ကိုနားဆင်ကြရပါမယ်။မြမစီးပွားရေးဟာလုပ်ငန်းရှင်တွေမျှော်လင့်သလိုတိုးတက်မှုမရှိပေမဲ့ NLD အစိုးရဟာစီးပွားရေးတိုးတက်အောင်လုပ်နိုင်လိမ့်မယ်လို့ယုံကြည်နေကြပုံကိုဦးအောင်ခင်ရေးသားပြီးကိုညာဝင်းအောင်နဲ့တူတင်ပြထားပါရှင်။
မပြုတ်ပြင်ပြောင်းလဲရေးကိုစီးပွားရေးလုပ်ငန်းရှင်တွေဘယ်လိုသဘောထားတယ်ဆိုတာကိုသိနိုင်အောင်လို့ Roland Burger Company ကပထမအကြိမ်စစ်တမ်းခောက်ယူပြီး2016ဒီဇင်ဘာလမှာအစီရင်ခံစာထုတ်ပြန်ပါတယ် NLD အစိုးရတက်လာပြီးအမေရိကန်ကဒဏ်ခတ်အရေးယူမှုရုပ်သိမ်းလိုက်လို့စီးပွားရေးလုပ်ငန်းအခြေအနေကောင်းမွန်လာမယ်လို့ပြည်တွင်းပြည်ပကုမ္ပဏီတွေအကြီးအကျယ်မျှော်လင့်ခဲ့ကြပါတယ်ဒီသဘောထားပြောင်းမပြောင်းသိရအောင်လွန်ခဲ့တဲ့နှစ်လယ်ပိုင်းမှာဒုတိယအကြိမ်စစ်တမ်းခောက်ယူပြီးနှစ်ကုန်ပိုင်းဒီဇင်ဘာလမှာအစီရင်ခံစာထုတ်ပြန်ပါတယ်။ဒီတခါတော့မြမကုန်တယ်ဆက်မှုအသင်းချုပ်နဲ့အတူပူးပေါင်းပြီးစစ်တမ်းခောက်ယူတာမျိုးကုမ္ပဏီကြီးငယ်900နီးပါးရဲ့သဘောထားကိုမေးမြန်းစုံစမ်းနိုင်ပါတယ်။ပထမအကြိမ်မှာကုမ္ပဏီ200နီးပါးကိုသာမေးမြန်းနိုင်တာမျိုးဒုတိယအကြိမ်စစ်တမ်းဟာပိုပြီးကျေပြန့်တယ်လို့ပြောနိုင်ပါတယ်။ဒီနေ့တဲ့စီးပွားရေးလုပ်ငန်းအခြေအနေကောင်းမွန်လာမယ်လို့မျှော်လင့်သူဦးရေဟာပထမစစ်တမ်းမှာ80ရာခိုင်နှုန်းရှိရာကဒုတိယစစ်တမ်းမှာ90ရာခိုင်နှုန်းအထိကျဆင်းသွားပါတယ်
။မြမစီးပွားရေးဟာနာမကျန်းဖြစ်နေတဲ့အတွက်ဈေးကူတဖို့လိုကြောင်းကုန်တယ်ဆက်မှုအသင်းချုပ်ရဲ့စီးပွားရေးအကြံပေးဦးမြင့်ကလွန်ခဲ့တဲ့ဒီဇင်ဘာ9ရက်နေ့ကပြောခဲ့ပါတယ်။ NLD အစိုးရသက်တမ်းနှစ်နှစ်အတွင်းဆောင်ရွက်တာတွေဟာမျှော်လင့်ထားတာတဲ့ယောနေနေတယ်လို့ဆိုပါတယ်။စီးပွားရေးလုပ်ငန်းရှင်နဲ့ယင်းနှိမ့်နှံသူတွေဟာဘာကိုမျှော်မှန်းရမှန်းမသိဖြစ်နေလို့စီးပွားရေးဟာရပ်တန့်နေပါတယ်ရှင်တန်လေပတ်လာအောင်ဒေါအောင်ဆန်းစုကြည်ကိုအားကိုးရမယ်လို့ဆိုပါတယ်စီးပွားရေးမဟာဗျူဟာရေးဆွဲဖို့အကြံပေးထားပါတယ်စီမံကိန်းဗန္နာရေးဗဟိုဘဏ်နဲ့ကုန်သွယ်ရေးမှာအဓိကလုပ်ကိုင်နေသူကျွမ်းကျင်တဲ့အရာရှိတွေကိုလွတ်လပ်စွာပြောဆိုခွင့်ပေးပြီးအမြင်ဖလှယ်ဖို့ဦးမြင့်ကအကြံပြုထားပါတယ်ဒီအရာရှိကြီးတွေဟာလုပ်ငန်းကျွမ်းကျင်ကြောင်းတက်တည်ထူထားသူတွေဖြစ်လို့သူတို့နဲ့လက်တွဲပြီးဥဆောင်ဖို့ဒေါ်စုကိုအကြံပေးထားပါတယ
် NLD အစိုးရဒီရဲ့ဆောင်ရွက်ချက်တွေကြောင့်လုပ်ငန်းအခြေအနေကောင်းမွန်လာတယ်လို့ယုံကြည်တဲ့ကုမ္ပဏီကလည်း60ရာခိုင်နှုန်းလောက်ရှိပါတယ်လွန်ခဲ့တဲ့တစ်နှစ်အတွင်းမှာအဂတိလိုက်စားမှုကျဆင်းလာတယ်လို့ယုံကြည်ချက်ကုမ္ပဏီက 45 ရာခိုင်နှုန်းရှိပါတယ်နိုင်ငံတကာအဖွဲ့အစည်းတွေကလည်းစီးပွားရေးအခြေအနေနဲ့ပတ်သက်ပြီးအစိုးရခန်းစားအမျိုးမျိုးထုတ်ပြန်ကြပါတယ်ဒါပေမဲ့ရှင်းလင်းပြတ်သားတဲ့ဥတီချက်ဘန်ဒါရေးစွန့်အင်းကုန်စက်လုံငန်းစတာတွေမှာရှင်းလင်းမှုမရှိတာကိုကုမ္ပဏီတွေအားမလို့အားမရဖြစ်နေပုံရပါတယ်စီမံကိန်းအကောင့်တွေပေါ်ဖို့အစိုးရမှစွန့်ရည်ရှိတယ်လို့ပုဂ္ဂလိကလုပ်ငန်းအတော်များများကယုံကြည်နေကြပါတယ်။လျှက်စစ်တအားမှန်မှန်ရဖို့ကိစ္စဟာအစိုးရရဲ့အရေးအကြီးဆုံးတာဝန်လို့ကုမ္ပဏီ96ရာခိုင်နှုန်းကယူဆကြပါတယ
်။တည်ယူပို့ဆောင်ရေးတရားဥပဒေစိုးမိုးရေးဗဏ္ဍာရေးပြုပြင်မှုတွေမှာအစိုးရဟာအရေးကြီးတယ်လို့ကုမ္ပဏီ90ရာခိုင်နှုန်းကယူဆပါတယ်။ဒါပေမဲ့ကျန်းမာရေးငြိမ်းချမ်းရေးပတ်ဝန်းကျင်ထိန်းသိမ်းရေးမှာအစိုးရကအရေးကြီးတယ်လို့ယူဆတဲ့ကုမ္ပဏီ90ရာခိုင်နှုန်းကျော်သာရှိပါတယ်။ရေတိုစီးပွားရေးအလားအလာကောင်းဖို့မမျှော်လင့်ကြပေမဲ့ဒေသခံကုမ္ပဏီ93ရာခိုင်နှုန်းဟာရေရှည်စီးပွားရေးအလားအလာကောင်းမယ်လို့ယုံကြည်ကြပြီးနိုင်ငံတကာကုမ္ပဏီ82ရာခိုင်နှုန်းနဲ့အမြင်တူကြပါတယ်။2016မှာစီးပွားရေးလှုပ်ရတာကိုကျေနပ်နှစ်သိမ့်မိတယ်လို့ယူဆတဲ့ကုမ္ပဏီ60ရာခိုင်နှုန်းရှိပြီး2019မှာတော့ကုမ္ပဏီ40ရာခိုင်နှုန်းကပဲကျေနပ်ပွဲရှိတယ်လို့မြင်ကြပါတယ်။ရိုရင်ဘာဂါမေးမြန်းစုံစမ်းတဲ့လုပ်ငန်းတွေထဲမှာခရိုနီကုမ္ပဏီဘယ်လောက်ပါဝင်နေဆိုတာကိုတော့မသိရပါဘူး
။လုပ်ငန်းရှင်တွေမကြေမနက်ဖြစ်နေတဲ့မြန်မာစီးပွားရေးဟာရှေ့လကုန်မှာပြီးဆုံးတဲ့ဘန်ဒါရေးနှစ်အတွင်း100ရာခိုင်နှုန်းနီးပါးတိုးတက်လာပွဲရှိတယ်လို့ ADB အာရှဖွံ့ဖြိုးရေးဘဏ်ကမကြာမီကခန့်မှန်းထားပါတယ်။မနေ့ကရေကြီးတဲ့ဒဏ်ကိုခံခဲ့ရတဲ့စိုက်ပျိုးရေးပြန်လည်ဥမော်လာချိန်မှာလေယာထွက်ကုန်တွေဈေးကောင်းတာနဲ့ကြုံနေရတယ်လို့ဆိုပါတယ်အထည်ချုပ်လုပ်ငန်းနဲ့အခြားကုန်ထုတ်လုပ်ငန်းမှာရင်းနှီးမြှုပ်နှံမှုအားကောင်းလာလို့စက်မှုကန္တမှာတိုးတက်မှုရှိလာတယ်လို့ဆိုပါတယ်ရခိုင်ပြည်နာဟာမြမစီးပွားရေးကိုထိခိုက်မှာမဟုတ်ဘူးလို့ Economist Magazine ကသုံးသပ်ပါတယ်လွန်ခဲ့တဲ့နှစ်လပိုင်းအထိကမ္ဘာ့ဘဏ်ကမြမအခြေအနေကိုလေ့လာကြည့်တဲ့အခါစီးပွားရေးလိုရကံရတာအရင်ကတည်းလွယ်ကူလာတယ်လို့ဆိုပါတယ်။ဒါပေမဲ့နိုင်ငံပေါင်း190ရဲ့စီးပွားရေးလုပ်ငန်းလွယ်ကူမှုနဲ့ရှင်ကြည့်တဲ့အခါမှာမြန်မာနိုင်ငံဟာအဆင့်181အောက်ဆုံးအပိုင်းမှာရောက်နေပါတယ်။စီးပွားရေးလိုရတာခက်ခဲတဲ့အဆင့်မှာပဲရှိနေပါသေးတယ်။အစောပိုင်းကတော့ NLD အစိုးရမြေစမ်းခရီးပြိုးချိန်မှုစီးပွားရေးတိုးတက်မှုနှေးကွေးပြီးမဲ့ကျန်ရှိနေတဲ့တက်တန်း3နှစ်ကာလမှာအချိန်အဟုန်နဲ့တိုးတက်လာလိမ့်မယ်လို့လုံငန်းရှင်အများစုကယုံကြည်နေကြပါတယ်ခင်ဗျာ
။ဦးအောင်ခင်ရဲ့မြန်မာအရေးသုံးသပ်ချက်ကိုနားဆင်ခဲ့ကြပြီးတဲ့နောက်အခုဆက်ပြီးဒေါ်လာလတ်တန်စီစဉ်ပို့ချပေးနေတဲ့ American Style Indian သုံးအင်္ဂလိပ်သင်ခန်းစာကိုလည်းလေ့လာကြရအောင်ပါရှင်။
ဒီတိမ်ပါအင်္ဂလိပ်မှကန်ဆိုင်ကန်ဒါမှာမြင့်မောင်နိုင်ငံရေးလောကမှာသုံးနှုံနေတဲ့အေဒမ်အသုံးတချို့ကိုတင်ပြပေးမှာမို့ပထမဦးဆုံး
to keep mom on
ကိုတင်ပြပေးမှာဖြစ်ပါတယ်စာလုံးပေါင်းက TO2 KEEP to keep ကဖြစ်စေတာ MUM mom ဆိုတဲ့ဝါဟာရကဂန္ဓဝင်ဆိုင်ဆရာကြီး William Shakespeare ကအလက်ခစ်ကသူ့ရဲ့ Henry the Fourth စတုတ္ထမြောက် Henry ဇာလံရေးသားရာမှာMOMME mom ဆိုတဲ့သုံးခဲ့တဲ့ဝါဟာရရဲ့ဘန်စကားဖြစ်ပြီးတိတ်ဆိတ်နေတယ်နှုတ်ပိတ်နေတယ်ထုတ်မပြောဘဲနေတယ်လို့အဓိပ္ပာယ်ရတာဖြစ်ပါတယ်။ ON on ကတခုခုနဲ့ပတ်သက်လို့ဖြစ်ပါတယ်။ဒါကြောင့်သကုခွန်ရဲ့တဲ့ရဲ့အဓိပ္ပာယ်ကတော့တခုခုနဲ့ပတ်သက်လို့နှုတ်ဆိတ်နေတာဖြစ်ပါတယ်။တကယ်လည်းပဲနှုတ်ခမ်းကိုဆေးပြီးအတန်ထွက်ဖို့ကြိုးစားကြည့်ရင်တောင်မှ mm ဆိုတဲ့အတန်ပဲထွက်တာမှုလေ to keep mom on ရဲ့ idiom အဓိပ္ပာယ်ကပါဇက်ကဘာမှမထွက်ဘဲနေတာနှုတ်ဆက်နေတာကိုဆလိုတာဖြစ်ပါတယ်ဒီအုံကိုသမ္မတဒေါ်နယ်ထရမ့်က2018တုန်းကစတော့ဈေးတွေတက်ပြီးစီးပွားရေးအကောင့်တာဟာသူ့ကြောင့်လို့ဂုံယူထုတ်ပြောခဲ့ပေမဲ့လို့လေနောက်မကြသေးမီကပဲစတော့ဈေးတွေတရက်ထဲတမိုင်းမှာအဆိုးရွားဆုံးထိုးကြတဲ့အခါမှာတော့သမ္မတကငြိမ့်နေတဲ့အတွက်ကြောင့်တက်တုန်းကတော့သူ့ကြောင့်ဆိုပြီးဂုံယူပြောတယ်အခုလို့ကြတဲ့အခါကျတော့လေထူးထူးဆန်းဆန်းဘာမှမပြောပဲနှုတ်ဆက်နေပါလားဆိုပြီးသတင်းမီဒီယာတွေမှာTrump uncharacteristically mum on stock market as it stumbles လို့ကောင်းကြီးတွေမှာရေးသားခဲ့တာဖြစ်ပါတယ်ဒီအသုံးနဲ့ပတ်သက်လို့ George Group ပြီးတဲ့ဥမာကိုလေ့လာကြည့်ကြရအောင်ပ
ါ Let's keep mum on John's surprise birthday party
Chonya Muinigo, two dwe and a tinsibu, look be my pitted dwe. Eddie Chang, Titic Bay, Nijaba Zulu, TV Yabari, Uma will not count Lila Chichaya Uma.
Let's keep Mum on John's surprise birthday party.
Cool, Selitim Yabi Magaro.
Kick off.
Hibari, Salon Banga. KICK kick ga gana, OFF off ga, a wiggle piare wibe, preposition pibi. Sugu hunge diet, debiaro, a wiggle, ganaida pibari. Bolungo risai, Bolungo yin gangwin yare dinga, Bolungo sakambi, wesa yara pide trijangle, kick off to the idiom a debiga, we, a kana, sada pingu, satin laida pibari. Di dongo, kutangori nanga, pyongchangma jimbani de. Sangya di Olympic Buero Hu Ferila Shia Niga Sadin Layama Washington Post Zinza Jiga Olympic Day 1 Opening Ceremonies Kick Off the Pyeongchang Games Olympic Buero Batamaye Buero Pumbue Kanarine Pyeongchang Aza Buero Gu Sadin Laide Lu Yeda Gera Pipari Didone Batelu George Gupide Umaulila Chijaya Uma
The Independence Day celebrations kicked off with a huge military parade.
Lulayi akana go in a jima lare siye bia akana ne satin laite lu debe ya bari. Uma u narukau lila jijaya oma.
The Independence Day celebrations kicked off with a huge military parade.
Ku na sung jimbia bima garo.
Mixed feelings.
Kibari salung baunga M-I-X-E-D mixed ka yotara F-E-E-L-I-N-G, feelings ga, kanza jedwi pipi, zukunge daya diwegaro, yoni de kanza jedwi pipari, idioms red, the white diwegare, the makwahla babu, kukune badelu chinemawe, wene winda pida, a so account kanza yare, the bom yugo, saluda pipari, di dongo, pyongtong sanga, the Olympic buerombo, miaukoria akaza, the marbi, bawin shimbiangui, yaja yama, miaukoria nanganda, ngaya kanga, Eddie Bawinet, a poem, my light bar, laddie, twitch only. Daha, Natown, Naku, Bunsa, Asha, Akaza, Buero, Bima, Miagoria, Nangandari, Dongoria, my Yoshinida, Miazu, Mipipari. Kulu Yoshi, Dane, but the Bido, Dongoria, Nangandari, Jama, the Waja, Winda, Dudwe, Shidru, Dandiani, Shumi, be the Bomja, Dudwele, Shibari. Daja, Washington Post, Rinza, Jiga. Mixed feelings in South Korea over North Korea Olympic visit lo yeda gera phit ba de do ne patet lo George go pi de uma o le la chi cha ya aw ma
John has mixed feelings about his recent promotion His income will increase but it comes with more responsibilities
John ya tu alou tin ne patet lo win ne win ta phit ni de Laza Puyara Mambi Melu Tawinwe Pojilama Pite Lu Divi Yabari Umau Narukau Lila Chichaya Oma.
John has mixed feelings about his recent promotion. His income will increase, but it comes with more responsibilities.
Lidrimba Dimbiagere Idiom Atunwe Garo.
To keep mum on, kick off mixed feelings.
Lupchijabari, now Drimba Kuduchi Miumale. Now, ta idiom atonwego, seletim ya beu mamu, saumio na sinjabashim.
Dalala dan season tolling pinni the American style, idiom to English thing as I go nasin lila gayarabashim, machagamaro, sunny ninja tire lila swinigango, pianpiro tolling bebo shibarishim.
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကိုငါးချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6:00နာရီကနေ9:00အထိလိုင်းဒို 9:25 32 DOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်ဆာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါရှင်မြန်မာစံတော်ချိန်မနက်6:00ခွဲပါပြီ VOA American တန်ခါတင်းငွေနေ့မနက်ပိုင်းလက်ရှိထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုမနက်9:00ထိလိုင်းဒိုမီတာ32 kHz 9335လိုင်းဒိုမီတာ40 kHz 9483ညလိုင်းဒိုမီတာ48 kHz 6153ညနဲ့လိုင်းလက်မီတာ190 kHz 1595တို့ကနေနားဆင်နိုင်သလို VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနားဆင်နိုင်ပါတယ်ရှင်။အခုဒုတိယပိုင်းမှာတော့စနေနေ့ညကတိုက်ရိုက်လေးလိုင်းဆွေးနွေးခန်းကိုပြန်ပြီးတော့ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ဆွေးနွေးပွဲကိုကျင်းပစီစဉ်သူကိုအောင်လွင်ဦးဖြစ်ပါတယ်နားဆင်ကြရအောင်ပါရှင
်မင်္ဂလာပါခင်ဗျာဒီနေ့တဲ့လေလိုင်းစီစဉ်မှာတော့အစိုးရနဲ့ပြည်ခက်ရဲ့စည်အစီလက်မှတ်ထိုးတဲ့အဖွဲ့တွေတိုးလာတာငင်းချိုင်းလုပ်ငန်းစဉ်မှာဘလောက်ထိတွန်းအားဖြစ်နိုင်မလဲဆိုတာကိုဆွေးနွေးမှာဖြစ်ပါတယ်ဒီတစ်ပတ်ထဲမှာပဲတန်းတလနဲ့ကန်အဖွဲ့နှစ်ဖွဲ့ဖြစ်တဲ့မွန်ပြည်သစ်ပါတီနဲ့လာအိုဒီမိုကရက်တစ်အစည်းအရုံးတို့အစိုးရနဲ့တနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရစဲ NCA စာချုပ်မှာလက်မှတ်ရေးထိုးပါတယ်ဒါဆိုရင်ဒီ NLD အယသအစိုးရလက်ထက်မှာပထမဆုံးအကြိမ် NCA အပြစ်ရဲ့လက်မှတ်ထိုးတာဖြစ်တဲ့အတွက်ထူးခြားမှုလို့လည်းဆိုရမှာပါဒါပေမဲ့လည်းလက်မှတ်မထိုးသေးတဲ့အဖွဲ့တွေကြံနေသေးသလိုပဲတိုက်ပွဲတွေတကြောပြန်ဖြစ်နေတာလည်းရှိနေပါတယ်ဆိုတော့ကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ကိုပင်တိုင်းဆွေးနွေးပေးဖို့ဖိတ်ကြားထားတဲ့ပုဂ္ဂိုလ်တွေလည်းစနေရောက်နေကြပါပြီကျွန်တော်တို့ဆွေးနွေးမဲ့ပုဂ္ဂိုလ်တွေထဲမှာတော့ဒီပြည်တော်စုညီညွတ်ရေးဆွေးနွေးမှုဖူးတွဲကော်မတီ UPTJC ရဲ့ဒုက္ခတာဦးသူဝေရခိုင်မျိုးသားကောင်စီ ANC ထရီတွင်းရင်းမှုလည်းဖြစ်ဒီညီညွတ်သောတန်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFC ရဲ့ပြောခွင့်ရပုဂ္ဂိုလ်လည်းဖြစ်တဲ့ဦးထွန်းစောနောက်ရှမ်းတန်းသားနိုင်ငံရေးကောင်စီဦးရထွန်းတို့ရှိနေကြပါတယ်ဆိုတော့ကျွန်တော်အရင်ဆုံးကတော့ဒီပင်နယ်ဆွေးနွေးမဲ့ပုဂ္ဂိုလ်တွေရဲ့အချင်းယုံသုံးသက်ချက်ကိုကြားချင်ပါတယ်အရင်ဆုံးတော့ကျွန်တော်ဦးသူဝေရဲ့သဘောထားကိုကြားချင်ပါတယ်ခင်ဗျအခုဒီ NCA မှာနောက်ထပ်နှစ်ဖွဲ့လက်မှတ်ရည်ထုတ်လိုက်ခြင်းအပြင်ငင်းကြိုင်းလုပ်ငန်းစဉ်တစ်ခုလုံးအတွက်ဘယ်လောက်ထိတွန်းအားဖြစ်လာမလို့ယူဆတယ်လဲခင်ဗျာ
ဒီလိုခင်ဗျာကျွန်တော်တို့ဒီငင်းကြိုင်းရည်ကြီးကိုချိုးပန်းနေတာဖြစ်ရင်ကျွန်တော်တို့အစိုးရ20တောင်ဖြစ်သွားပြီပေါ့နော်ပထမဆုံးကတော့ဦးသိန်းစိန်အစိုးရလက်ထက်မှာစခဲ့တယ်ဦးသိန်းစိန်အစိုးရလက်ထက်မှာတော့ငါတို့ဖြစ်ရင်အဲကျွန်တော်တို့လည်းသူ့နီးနဲ့သူ့ဟာနဲ့အမတန်ကိုကြိုးစားပြီးတော့လုပ်တာလေလုပ်တဲ့ခါလာအဲ့ဒီသူ့လက်ထက်မှာကြတော့ကျွန်တော်တို့20နဲ့တစ်ဖွဲ့ရှိတယ်ဟိုတဲကနေပြီးတော့ဘာခေါ်မလဲတိုင်းနယ်လက်နက်ကိုင်ဖွဲ့10ဖွဲ့ပဲကျွန်တော်လက်မှတ်ထိုးပြသွားတယ်လीနော်အဲ့ဒါကတော့ဥသိမ့်စင်လက်ထက်မှာအောင်မြင်သွားတာပေါ့ဒါလည်းပဲနိုင်ငံတကာရဲ့သုံးသက်ချက်ရဆိုလို့ရှိရင်ဒီလို10ဖွဲ့ကြီးတော့အောင်မြင်တာဒါအမတအောင်မြင်မှုကြီးလို့ဆိုတာပေါ့နော်အဲ့ဒါကတော့အမြန်အောင်မြင်ရသွားတယ်ပေါ့နောက်တစ်ခါကျတော့အခု NLD ဆိုတာတက်လာတဲ့အခါကျတော့ NLD ဆိုတာဒီစူးစမ်းမှုစူးစမ်းနည်းအနည်းငယ်ပြောင်းတာပေါ့ဗျာပြောင်းပြီးတော့သူစူးစမ်းတာပေါ့ဒါကတော့အမြန်လည်းသူစူးစမ်းပါတယ်စူးစမ်းတဲ့အခါကျတော့အခုမွန်ပြည်သစ်ပါတီနဲ့ဒါလောက်ဟူဒီမိုကရက်တစ်ယူနီယံပေါ့နော်တော်ချီအစီအုံအခုနှစ်ခုတိုးလာတာပေါ့ဆိုလိုတာကတော့ NLD ဆိုတာမှလည်းစူးစမ်းတဲ့အခါကျတော့မူလရှိပြီးတဲ့ရှစ်ဖွဲ့ level ခိုင်မာနေတဲ့အပြင်ကိုအခုတော့တော့နောက်တော့ပြတ်တွေ့တယ်ဆိုတဲ့ခါကျတော့ဒါလည်းတိုးတက်ပြီးတော့အောင်မြင်လာတာပေါ့နော်။နောက်ပြီးတော့လည်းဒီပြီးခဲ့တဲ့ဒီဟိုမှာညီရကတော့လည်းပဲကျွန်တော်တို့ Union Accord လို့ခေါ်တဲ့ဒါဒါပြည်တော်စုမှတ်တမ်းရေးဆိုတာပေါ့နော်။ဆုံးဖြတ်ချက်ကြီး33ချက်လည်းပဲဒါအောင်မြင်ခဲ့တယ်ဆိုတဲ့ခါကျတော့ NLD ဆိုတဲ့လက်ထက်ပါလည်းဒါအောင်မြင်မှုလို့ပြောနေတာပေါ့နော
်။
အဲ့ဒီအောင်မြင်မှုတွေကိုကြီးလို့ရှိရင်ဖြစ်ရင်ကျန်သောအဖွဲ့အစည်းတွေကဒါအတူတူကောင်းတယ်ပေါ့နော်။တင်ကန်းဆိုင်ကြီးကောင်းတယ်အဲ့ဒီလို energy about common energy so ဆုံးဖြတ်ချက်နဲ့အဲဒါလက်မှတ်ထိုးလိုက်တဲ့ data တွေမှာလည်းပဲအများကြီးညီညာသွားတယ်ဖြစ်တယ်လို့အဲ့တော့အဲ့ဒါတွေကကြီးချင်းအဖြစ်ရင်ကျွန်တော်ထင်နေပေါ့နော်ကြံသောအဖွဲ့အစည်းတွေလည်းပဲဒါဒီလမ်းစဉ်ကိုလိုက်လာပါလိမ့်မယ်လို့ယူဆပါတယ်ခင်ဗျာနော
်ဟုတ်ကဲ့ဆရာဦးသူဝေကျေးဇူးပါဆိုတော့ကျွန်တော်ဒီမှာဥထုံးစော်ရဲ့သဘောထားကိုလည်းကြားချင်ပါတယ်ကျွန်တော်သိလာဆိုဒီ UNFC မှာဆိုရင်လည်းဥထုံးစော်တို့ဒီရခိုင်မျိုးသားကောင်စီရဲ့နဲ့ KNPP နှစ်ဖွဲ့ပဲဒီ NCA ထိုးဖို့ကြံနေရဆိုတော့အခုဒီလိုနောက်ထပ်နှစ်ဖွဲ့က NCA မှာလက်မှတ်ထိုးလိုက်ခြင်းအပြင်ဒီလက်မှတ်ထိုးဖို့ကြံနေသေးတဲ့အဖွဲ့တွေနောက်တွန်းဆုံနေတဲ့အဖွဲ့တွေအနေနဲ့ရောတွန်းအားဖြစ်လာနိုင်သလားဥထုံးစော
်ဟုတ်ကဲ့အဓိကတော့ဗျာ NCA လက်မှတ်ရေးထိုးရေးမှာပေါ့နော်အားလုံးပါဝင်နိုင်ဖို့ဆိုလို့ရှိရင်အဓိကအားဖြင့်တန်းတူရီတို့ပါဝင်ခွင့်ရဖို့အရေးကြီးပါတယ်။ဒီဖြစ်စဉ်ထဲမှာခုနဦးသွေးပြောသလိုမျိုးပေါ့နော်။တိုင်းသားလက်နက်ကိုင်တောင်းတဲ့အဖွဲ့အစည်း22ဖွဲ့ရှိပါတယ်။အဲ့ဒီ22ဖွဲ့ကတန်းတူရီတို့ပါဝင်ခွင့်ရရှိဖို့လိုပါတယ်။အခုမော်ဘီသေးပါတီနဲ့ဒီ LDU လောက်ဟုအဖွဲ့တို့လက်မှတ်ရေးထိုးပြီးဆိုတော့သူတို့အနေနဲ့အမျိုးသားချင်းနိုင်ငံဆွေးနွေးပွဲကိုလှုပ်ချင်လို့အခုလိုမျိုးဇော်တင်ရင်လက်မှတ်ရေးထိုးတော့ကြတဲ့အဓိကအကြောင်းရင်းလည်းဖြစ်ပါတယ်။ အဲ့ဒါဒီနှစ်ဖွဲ့စလုံးကစစ်တရားစုကလုံးတတိယစည်းဝေးမတိုင်ခင်မှာခုနပြောတဲ့အမျိုးသားအစ်နိုင်ငံရေးရှင်ဒီဖွဲ့တွေကိုလုတ်ခွင့်ရဖို့ဘလောက်တေချာတယ်ပေါ့နော်အဲမွန်ပြည်သစ်ပါတီနေကတော့တောင်းဆိုနေတာတွေကျွန်တော်တွေ့ရတယ် LDU လက်ဟုဖွဲ့ကလုတ်ခွင့်ရမှာလားနောက်ပြီးတော့မှအဲ့ဒါလုတ်ခွင့်ရသည့်တိုင်အောင်ရလာတဲ့ရလဒ်တွေကို UPDGC အဆင့်မှတစ်ခါကန့်သက်ချက်တွေကလည်းရှိနေပြန်တယ်ဟိုဒါတွေကနေပြီးတော့မှအဓိကအရေးကြီးတယ်လို့ကျွန်တော်တို့မြင်ပါတယ်အဲ့ဒါကြောင့်အားလုံးပေါင်းဝင်လာနိုင်ဖို့အတွက်ကတန်တူညီရှိမှုကိုလမ်းဖွင့်ပေးဖို့လိုအပ်ပါတယ်လို့ကျွန်တော်တို့အနေနဲ့ပထမတစ်ဆင့်ပြောချင်ပါတယ်
။ဟုတ်ကဲ့ကျေးဇူးပါ။ဆိုတော့ကျွန်တော်ဒီဟိုရှမ်းတိုင်းနိုင်ငံကြီးကောင်းဆောင်တူလည်းဖြစ်တဲ့ဦးရထွန်းရဲ့သဘောထားလည်းကြားချင်ပါတယ်။အခုဆိုရင် NCA ထိုးတာ10ဘွဲ့အထိရှိသွားပြီဆိုတော့ဒါဟိုငင်းငယ်ဖြစ်ထွန်းမှုဟိုလုပ်ငန်းစဉ်တစ်ခုလုံးအတွက်ကိုတွန်းအားဘလောက်တိဖြစ်နိုင်တယ်လို့ဦးရထွန်းယူဆလဲခင်ဗျ။
အဲ့တော့အခုဒီအဖွဲ့နှစ်ဖွဲ့ပါဝင်ပြီးတော့ NCA မှာလက်မှတ်ထိုးပြီးတော့ဒီနိုင်ငံရေးဆွေးနွေးပွဲတွေအတွက်ကိုဒီပါဝင်မယ်ဆိုတဲ့ဥစ္စာကတော့ဟိုကောင်းတဲ့အချက်လို့ကျွန်တော်မြင်ပါတယ်ကျွန်တော်တို့ဒီ NLD အစိုးရအတွက်လည်းဒါဆိုလို့ရှိရင်ဟိုတည်တာတဲ့တိုးတက်မှုတစ်ခုပေါ့တိုးတက်မှုတစ်ခုကိုသူဥဆောင်ပြီးတော့လုပ်ပြတတ်နိုင်ပြလိုက်နိုင်တဲ့အချက်ပေါ့ဗျာအဲ့တော့ဒီဆွေးနွေးပွဲတွေမှာဆွေးနွေးတဲ့အချက်တွေတိုးတက်မှုတွေကတိုးတက်မှုတွေခြေလှမ်းတွေကကောင်းတာနဲ့အမျှပေါ့နော်ပို့ပြီးတော့ပွင့်လင်းမြင်သာဒီမိုကရေစီကျပြီးတော့တိုးတက်မှုတွေရှိတာနဲ့အမျှကြံတဲ့လက်မှတ်မထိုးသေးတဲ့အဖွဲ့တွေလည်းထပ်ပြီးတော့ပါဝင်လာနိုင်တယ်လာနိုင်တယ်လို့ကျွန်တော်အဲ့လိုသုံးသပ်ပါတ
ယ်လမ်းပွင့်သွားနိုင်တယ်ပေါ့နော်ဟုတ်ကဲ
့ဟုတ်ပါတယ်ခင်ဗျ
ဟုတ်ကဲ့ကျေးဇူးပါတခုရှိတာပေါ့လေဆရာဦးသူဝေပဲပြန်မေးချင်ပါတယ်ဟိုတကယ်တော့လက်မှတ်ထိုးဖို့ဒီတွန်းဆုတ်နေတဲ့အဖွဲ့တွေတော်တော်များများလက်ကျန်နေပါသေးတယ်။နောက်တစ်ခုကဒီဟို SA ထိုးတဲ့အထဲမှာဒီရေဘူးကပြောမယ်ဆိုရင်တောင်ပိုင်းမှာခြေဆိုင်တဲ့အဖွဲ့တွေများပြီးဒီမြောက်ပိုင်းအဖွဲ့တွေကအများစုကျန်နေပြီးတော့တိုက်ဒီမြောက်ပိုင်းအဖွဲ့တွေနဲ့တက်ပွဲတွေကလည်းဖြစ်နေဆိုတော့ဒီလိုအခြေအနေမျိုးမှာဒီ SA ထိုးရေးမထိုးရေးကိစ္စဒီပြည်လဲဖို့ဆိုရတဲ့ဒီသူခွဲစရာအခြေအနေမျိုးတွေရောဥတီမသွားနိုင်လားဆရာတို့ရေ
ဒီလိုပဲဒီငင်းညာကြီးကိုကျိုးပန်းနေတဲ့အချိန်မှာပေါ့နော်မငင်းညာနဲ့ဒါအဖြစ်ပြက်တယ်ဆိုတာကတော့ဖြစ်ရင်ဒါမဖြစ်တည်ဘူးပေါ့ဗျာနော်တိုက်တာခိုက်တာလို့ဟုတ်လားဒီပြစ်တာကတ်တာတို့နောက်ပြီးတော့တိုင်းတူပြည်သားတွေဟာပြေးတာလောက်ရတဲ့ဒုက္ခတွေရောက်တာတွေဒါဒီလိုဖြစ်လို့ရှိရင်ဒါငင်းညာကြီးစနေဝေးကြီးရဲ့ရုပ်ပုံကဒါအများကြီးကျဆုံးလို့ရရမို့နော်ဒါပေမဲ့ဒီလိုပဲဒီဘာခေါ်မလဲကျွန်တော်တို့ဒီလက်နက်ကင်တဲ့အဖွဲ့ကြီးဆိုလို့ရှိရင်လည်းဒါကတော့သူတို့ရဲ့လှုပ်ရှားမှုတွေကိုသူတို့အခုကာလကတော့ငြိမ်းချမ်းရေးရတာလည်းမဟုတ်သေးဘူးလေနော်နောက်ပြီးတော့လည်း SC အားလုံးကလက်မှတ်ထိုးထားတဲ့အခြေအနေမဟုတ်သေးတဲ့အခါကျတော့ဒါတဆယ်လည်းနဲ့ကိုင်အဖွဲ့စည်းတွေကသူတို့ရဲ့လှူရှားမှုသူလုံနေမှာလုံနေတဲ့အခါကျတော့ဥမာအပြင်စိတ်ရှိယုံနာတို့အကုန်ကောက်တာတို့တော့သူတို့ရဲ့လှူရှားမှုလုံတဲ့အခါမှာခိခိတာတို့ကတိုက်ခိုက်မှုတွေကဖြစ်တတ်တာဖြစ်တတ်တဲ့သဘောရှိပါတယ်။ဒါပေမဲ့ကျွန်တော်အမြင်ကတော့ဒီလိုပြ။ NC ကိုလက်မထိုးမယ်လို့စဉ်းစားတဲ့အခါဆိုလို့ရှိရင်လက်ရှိအစိုးရပေါ့နော်။လက်ရှိအစိုးရဟာဒီအဲ့ဒီအစိုးရကိုမကြိုက်လို့ရှိရင်ထုတ်ချနိုင်တဲ့အခြေအနေရှိလားမရှိလား။ဥပမာအပြင်ဒီထုတ်ချနိုင်တဲ့ရုပ်တော့ပွဲကြီးဒီမှာညီအားဖြင့်ပြည်သူလူထုရဲ့အဆုံးဖြတ်နဲ့ရုပ်ောက်ပွဲညီအားဖြင့်ဖြုတ်ချလို့ရတဲ့အခြေအနေဟုတ်မဟုတ်ဟုတ်လို့ရှိရင်တော့ဖြစ်ရင်ကျွန်တော်လက်နက်ကိုင်အဖွဲ့ကြီးကနေပြီးတော့နိုင်ငံရေးဆွေးနွေးပွဲကိုပြောင်းတင်တာပေါ့ဗျာအကယ်၍သာအစိုးရအဖွဲ့ကနေပြီးတော့ဒါသူ့ကိုဖြုတ်ချနိုင်တဲ့ညီလာလည်းမရှိဘူးသူကလည်းပြိတိတ်ပဲချုပ်ချယ်မယ်အဲ့ဒါမျိုးဆိုလို့ရှိရင်တော့ဖြစ်ရင်အဲကျွန်တော်တို့ကဒါလက်နက်ကိုင်ညီရဲ့ဒါစဉ်းစားတာဟာဒါစဉ်းစားတင်တာပေါ့ဒါမဟုတ်လို့ရှိရင်တော့ဖြစ်ရင်ဒါနိုင်ငံရေးညီအားဖြင့်ဆက်ပြီးတော့ဆွေးနွေးပြီးတော့မှငင်းရည်ကိုအဖြစ်ရှာရင်ပို့ပြီးတော့ကောင်းမယ်လို့ကျွန်တော်ယူဆပါတယ်ခင်ဗျာနော်
ဟုတ်ကဲ့ဆရာဦးသူဝေကျေးဇူးပါဆိုတော့ဦးတွန်းစောကိုလည်းမေးချင်ပါတယ်ဆိုတော့ကျွန်တော်ဒီ NCA လမ်းကြောင်းနဲ့တွားခြင်းအဖြစ်ပေါ့လေအခုဒီတိုင်းနာအဖွဲ့တွေချမ်းမှာလဲထိုးရေးမထိုးရေးဆိုတော့ဟိုဟိုဝီဝါကကွဲပြားစရာတွေရှိနေတယ်ဆိုတော့ဒီ NCA ထိုးရေးမထိုးရေးကိစ္စပြည်လဲစရာတဲ့ဒီသွေးကွဲစရာတွေဘက်ကိုဦးတည်သွားနိုင်တဲ့အခြေအနေမျိုးတွေရှိနေသလားဦးတွန်းစော
ဟုတ်ကဲ့အဓိကတော့ကျွန်တော်ခုနပြောသလိုမျိုးလေအလိုပါဝင်ရေးကိုလမ်းဖွင့်ဖို့လိုတယ်လို့မြင်ပါတယ်အလိုပါဝင်နိုင်ဖို့ကလည်းပဲဓာတ်တူညီရှိမှုပေါ်မှာလည်းအဓိကအခြေခံပါတယ်အဲကျွန်တော်တို့မြောက်ပိုင်းမှာတိုက်ပွဲတွေဖြစ်နေတယ်နောက်ပြီးတော့တောင်ပိုင်းမှာလည်းပဲကျွန်တော်တို့အခု UNF နဲ့ဆွေးနွေးတဲ့ခါမှာနှစ်ဖွဲ့ပဲထိုးနိုင်တယ်ကျွန်တော်တို့အဖွဲ့ကြီးအနေနဲ့လည်းပဲနောက်ဆုံးအပေါ်လက်မှတ်မီးထိုးခင်ပေါ့လေအဲစစ်တီးရနေ့ဒီကျွန်တော်တို့အလိုလိုက်ပါနိုင်မဲ့အခြေအနေကိုကျွန်တော်ညှိနှိုင်းခဲ့ပါတယ်ဟောဒါပေမဲ့အကြောင်းမျိုးမျိုးကြောင့်ဖြစ်နိုင်ခဲ့ဘူးအဓိကတော့ဒီအလိုပါဝင်နိုင်မှုကိုတစ်ခါကနေပြီးတော့မှလက်ဖွင့်မပေးနိုင်ဘူးအဓိကအခြေခံကတော့ဒီတန်တူညီမှုရှိမှုမရှိဘူးပေါ့ဗျာနော် So ya phwe le labor ja de ma bo no tpwe ne tpwe bo di dan du yi du set set mu mu shi de chee kan au ma phit twa de a ra jaw shi ma le be blue phit nai le di tan pya ri ga shi le de bo no lo di sda ma pa win kwin ya do nya le be a lo wa dan du yi du mu shi mu bo ma a lo wa ro a ne ne mya so de lo myo bo no yong chi mu ga a ti wa ma ya ja hu so de a ni tha au ma shi ni ba de ဟုတ်ပါအစီလက်မရေးထုတ်ပြီးသားအဖွဲ့တွေကိုကြည့်မယ်ဆိုလို့ကြည့်2015အောက်တိုဘာလမှာလက်မရေးထုတ်ခဲ့ရအဖွဲ့ရှိဖွဲ့ရှိတယ်အဲ့ဒီအဖွဲ့ရှိဖွဲ့တဲ့မှာလည်းပဲတစ်ဖွဲ့နဲ့တစ်ဖွဲ့ကိုပေါ်ဆက်ဆံမှုပုံစံတွေလည်းမတူဘူးအဲ့ဒီမှာကိုနေကတန်းတူတူပေါ့နော်အခွင့်အလမ်းတွေလည်းမရရှိကြဘူးဥပမာပြောမယ်ဆိုလို့ရှိရင်အဖွဲ့ရှိဖွဲ့တဲ့မှာအဖွဲ့အလုံးဒီပါကအမျိုးသားတင်နိုင်ငံဆွေးနွေးပွဲကိုတိပါခွင့်ရကြတယ်ဒါပေမဲ့ ALP ရဲ့ခိုင်ဖွဲ့စည်းကတော့တော့အမျိုးသားတင်နိုင်ငံဆွေးနွေးပွဲကိုဒီနေ့ချိန်ထိလုပ်ခွင့်မရဘူးဒါကြခိုင်အမျိုးသားတွေကပြင်ကြည့်မယ်ဆိုလို့ရှိရင်အဲ့နေဆေးရသူပြည်လုံးကြီးလာကြ1949တုန်းကဒီမကူစားပြုတဲ့ဗိုလ်ချုပ်အောင်ဆိုင်ရဲ့မျက်နှာကိုငိတ်ကွက်ပြီးတော့ပြည်သက်ပါဝင်ခွင့်နဲ့သဘောတူညီချက်တော့မလုပ်ခဲ့ကြဘူးအဲ့ဒီတော့ခိုင်မျိုးသားတွေအနေနဲ့ကြည့်မယ်ဆိုရင်ဒီနေ့စစ်တောင်မရဘဲနဲ့အမျိုးသားညီနာချက်တွေအများကြီးဖြစ်ပေါ်ခဲ့ရတယ်အခု21ရာစုပြည်လုံးကြီးလာကခင်းကြည့်မှလည်းပဲဒီခိုင်မျိုးသားတို့အနေနဲ့အခုလိုလားတဲ့နော်အဲဒီဖြစ်နေတဲ့တံတန်းတွေကကြတော့တိုက်ပြည်ရဲ့နာကတွေ့တယ်ပဲကောင်းတဲ့လက္ခဏာမဟုတ်ဘူးလို့ကျွန်တော်မြင်ပါတယ်အဲ့ဒါကြောင့်အခုဖြစ်နေရတဲ့တိုက်ပွဲတွေတခြားကျန်နေတဲ့အဖွဲ့တွေကပေါ့နော်ယုံကြည်သိချွန်းဇော်နဲ့ပါဝင်လာနိုင်ဖို့အတွက်ဆိုလို့ရှိရင်လက်တူမှုရှိမှုနဲ့အလုပ်ပါဝင်မှုကိုလက်ဖွဲ့ပေးနိုင်မှာပဲဒီဖြစ်တင်ကြီးကအရှိမအစီအပြေမယ်လို့ကျွန်တော်မြင်ပါတယ
်ဟုတ်ကဲ့ဆရာဦးရဲ့ထွန်းသဘောထားခင်ဗျာဆရာဦးရဲ့ထွန်းအခုဒီ NCA လက်မှတ်ထိုးရေးနဲ့ပတ်သက်လို့ပေါ့လေသဘောထားကွဲပြားစရာအခြေအနေမျိုးတွေရောပေါ်ပေါက်နိုင်တဲ့အလားအလာမျိုးတွေမြင်မိလားဆရာ
အဲ့ဒါနဲ့ပတ်သက်ရင်တော့နှစ်ပိုင်းပြောရမယ်ဒီနေ့ပထမဒါပိုင်းကတော့ NCA ဆိုတာအပေါ်မှာသဘောပေါက်မှုပေါ့เนาะသဘောပေါက်မှုနဲ့ပတ်သက်လို့ရှိရင်ဒီကျွန်တော်တို့ဟိုတိုင်းသာဒီလက်နက်ကင်ပဋိပက္ခပေါ့เนาะဟိုတိုင်းသာစီလုံးညီညွတ်ရေးပြဿနာလို့ပြောရင်လည်းရပါတယ်အဲ့ဒီဟာအနိုင်ငံရေးညီမှန်းချက်ဖြစ်တဲ့ဖက်ဒရယ်ပြည်ထောင်စုတည်ဆောက်ဖို့ဆိုတာကိုတွားဖို့အတွက်အဲ့ဒီနိုင်ငံရေးဆွေးနွေးပွဲတွေတွားဖို့အတွက်အဲ့ဒီဟာမဆွေးနွေးတင်မှာကျွန်တော်တို့အပြည့်အခရက်ဆဲထားရအောင်အဒီခါရဆက်ထားတဲ့အခါမှာဒီကန်းကျက်ကလေးတွေနဲ့အဲ့ဒါနှစ်ဖက်လိုက်နာပြီးတော့ကျွန်တော်တို့လက်မှတ်ထိုးပြီးတော့မှနိုင်ငံရေးဆွေးနွေးကြရင်ကောင်းမယ်ဆိုတဲ့သဘောနဲ့ NCA ဆိုတာပေါ်လာတာအဲ့တော့အဲ့ NCA ပေါ်လာတာကိုအဲဒီပေါ်လာတဲ့အချိန်မှာဆွေးနွေးဒါတွေကိုဆွေးနွေးတိုင်ပင်တဲ့အချိန်မှာဒါတိုင်းသားနိုင်ငံအဖွဲ့တွေကတင်ပြတဲ့အချက်တွေပေါ်မှာပဲမူတည်ပြီးတော့တမတော်ကတချို့ပြင်ဆင်ပြည့်ဆွတ်ပြီးတဲ့အခါကျတော့နှစ်ဖက်သဘောတူချက်ယူပြီးတော့မှNCA စာချုပ်ဆိုတာဖြစ်လာတာအဲ့တော့အဲ့ဒီအပေါ်မှာဒီလက်မှတ်မထိုးတဲ့အဖွဲ့တွေကဒါကိုချုပ်ကန်ခံရတယ်အဲဒီလက်လက်ချသလိုဖြစ်တယ်ငါတို့အញ្ញမ်းခံသလိုဖြစ်တယ်ဆိုပြီးတော့ယူဆတဲ့အတွက်ကြောင့်မလို့မထိုးဘဲနဲ့နောက်ထုတ်လိုက်ကြတာပေါ့လေအဲ့ဒါအစားကိုသူတို့ကထပ်ပြီးတော့အချက်ရှစ်ချက်ထပ်တင်တယ်အဲ့ဒါအချက်ရှစ်ချက်ကိုဆွေးနွေးရင်းဆွေးနွေးရင်းနဲ့မှသဘောပေါက်လာပြီးတဲ့အခါကျတော့ဒီနှစ်ဖွဲ့ကနေပြီးတော့အခုကလက်မှတ်ထိုးတဲ့အချက်မှာပါဝင်လာတာပေါ့အဲ့တော့ကြံတဲ့အဖွဲ့တွေကခုနကျွန်တော်ပြောသလိုမြင်နေသေးတယ်ဆိုရင် NCA ထိုးလိုက်ခြင်းအားဖြင့်အဲဒီလက်လက်ချတာဒိုဒီမိုအလျှော့ပေးတာလိုက်လျောတာအာဆိုပြီးတော့မြင်နေသေးတယ်ဆိုရင်တော့အစကတည်းကဟိုဒီဒီယာကတွေးကွဲနေတယ်လို့ဖြစ်နေတယ်အဲ့တော့ဒါမဟုတ်ပါဘူးလို့တက်မတော်ဘက်ကရောဒေါအောင်ဆန်းစုကြည်ရောရောအခုဒါတစ်ခါတလေလေရှင်းပြနေတယ်ဒါသူဖြစ်ပေါ်လာတဲ့ဥစ္စာလဲကျွန်တော်တို့တောက်လျှောက်ကျွန်တော်တို့သိနေပါတယ်အဲ့တော့ဟိုဒါကအမှန်တကယ်ကလက်နဲ့ချတာလည်းမဟုတ်ဘူးရှုံးပေးရလည်းမဟုတ်ဘူးအမှန်နိုင်ငံရေးဆွေးနွေးပွဲတွေအေးအေးဆေးဆေးဂျုံကြည့်စိတ်ကြစွာနဲ့သွားနိုင်အောင်လို့အမှန်ပြစ်ခတ်ရဆက်ထားတဲ့စာချုပ်ပါပြစ်ခတ်ရဆက်ထားတဲ့အခါမှာလည်းတစ်ဖက်နဲ့တစ်ဖက်အခွင့်အရေးယူပြီးတော့မဖောက်ဖျက်နိုင်အောင်လို့ဟိုဟိုအပြန်အလှန်တတ်မှတ်ချက်ကလေးတွေပါတယ်အဲ့ဒါတွေဖောက်ဖျက်လို့ရှိရင်လည်းထိမ့်သိမ့်ဖို့အတွက်ဘလို့ဒီဒီခုံတမာရီအဖွဲ့လိုဟာမျိုးပေါ့နော်စောင့်ကြည့်တဲ့အဖွဲ့တွေနဲ့ထိမ့်သိမ့်ထုံသိမ့်မယ်ဆိုပြီးတော့ဒါပြတ်ထန်းထားတဲ့စာချုပ်ပါအဲ့အဲ့ဒါအပေါ်မှာနားလည်မှုလွဲနေသေးတယ်ဆိုရင်တော့တွေးကွဲမှုကတော့ဆက်ရှိနေမှာပေါ့ဒါတစ်ချက်နောက်တစ်ခုအကြတော့တက်မတော်ကိုနိုင်ကအေအေတို့ TNL တို့ဒီဒီကိုကပုံကြားရှင်အဖွဲ့တို့ကိုဒီဟိုမဖြစ်ဘူးဟိုလက်မခံဘူးဆိုတဲ့ဟာရှိတယ်အဲ့အဲ့ဒါကတော့ကျွန်တော်တို့ဟို NCA လက်မထိုးမယ်သူကထိုးချင်ပါတယ်ဆိုရင်လည်းတက်မတော်ဘက်ကသဘောထားမပြင်းဘူးဆိုလို့ရှိရင်တော့မပြင်းဘူးဆိုလို့ရှိရင်တော့ဒီဖွဲ့တွေကပါလာနိုင်ဖို့အကြောင်းမရှိဘူး KIA ကိုတော့ဟိုနောက်ဆုံးဟိုတရက်ကကျွန်တော်တို့ကြားလိုက်တဲ့သတင်းအရဆိုလို့ရှိရင်ပြုတ်ပြီးတဲ့မှာတွေ့အဲ KIA ကဒီတစ်ခေါက် ตัวเราตะคู่ก็รอผู้อภิเษกนี่บาปายะมั้ยผู้อภิเษกนี่ปามาเราซุนุ้มมั้ยหรือไม่ต้องสู้เว้ยเนี่ยตูตะเผ่เด้เนี่ยตีดันซุนุ้มได้สรแล้วตูแต่หมู่ตะคู่โหลเปล่าไหนน่ะบ่เลยถ้าพี่รอตู่อนิเนี่ย NCA
โทโทมาโทโทแล้วมันคันบูဆိုပြီးတော့တတ်မတော်อ่ะဒီအေအေတို့ DNA တွေတို့ကိုကံပုံကြရှင်ဖွဲ့လို့အပေါ်မှာထားတဲ့သဘောထားနဲ့လဲခိုင်းပါတယ်โอเคဆိုတော့ဒီဟာအဲ့ဖွဲ့တွေကိုဘယ်လိုသွားမလဲဆိုတာကတက်တနာတစ်ခုပေါ့လေโอเคဆရာကြီးတော့ကျေးဇူးပါဆိုတော့ကျွန်တော်တို့ဒီဆွေးနွေးဝက်အတွက်ကိုပါဝင်မှုဆက်သွယ်ထားတဲ့ပုဂ္ဂိုလ်တချို့ကိုလည်းအလှည့်ပေးခြင်းပါတယ်အရင်ဆုံးကတော့ကျွန်တော်
ก็มาแล้วมีที่ว่าเนี่ยว่าก็เลยเรื่องเนาะที่ใครเสียลูกอยู่เนาะใช่นะพ่อสิบตัวเราได้นะชีวิตเนาะแล้วมาทุเรียนตอนนั้นเนาะช้างเราจะได้นะชีวิตเนาะเรียนอยู่ตัวเราเนาะเรียนสังขารอยู่ตัวเราชีวิตเนี่ยสิตัวเราตัวเราได้อะไรชีวิตเราทั้งนั้นเอ้าเจ้าหมูเนาะแม่มาคังงามเราผู้ชมเนาะจนเราไอ้สิแล้วมาทุเรียนสิแล้วมาไปทุเรียนเนาะทุเรียนแม่มาคังงามเราผู้ชมเนาะเจ้าแม่มาที่เรา
Okay, Kodila Mue, Sunira Chizua. So now two of the Lepe Marichano, the Mapia called Slime Boy Compare. Slime Boy Compare, Sunil Yavagana.
Okay,
Napuele
Matu Dora, Gombare, Dodo, Dina Puetene, Dinamanga, Nation was fire, Green Mega. Puburo Ma Akola, Melatonomani, Babylon, Leneca, and Dinga, through Chene. มาก็ให้ข้าจารอเล่มมาทูป่วนด้วยโอ้เช่นเนี่ยที่ลาเรื่องนี้มีบางเรื่องเลยสิ่งนี้ฟีสเรื่องสารเล่มพวกนี้จะโน้ตเล่มพวกนี้มาตัวอะไรอันนี้ที่ลาเรื่องที่อายุก็โอ้เพ่เนี่ยไปมหาวิทยาลัยตัวอะไรข้าจารอตัวก็โอ้คุกคานในส่วนนี้ชีวิตอะไรจังตัวเล่มมาทูอะไรเรื่องนี้เด็ดตัวเพราะเนี่ยไปมหาวิทยาลัยพวกนี้ก็ได้ยินชีวิตเล่นในการยาที่ส่งนี้เจ้าก็เล่มมาทูเรื่องนี้เนี่ยมาทูเรื่องนี้เอ่ออย่าง ที่เมื่อสิ่งนั้นเรามาทุเรศตัวต้องบุญตบงลาวิสิเดียก็เออพอเราไม่ไปพูดดีก็ตัวเย่จะเป็นรูขวามาละตัวเย่ไม่ทุเรศดูดีเออเออโกกันเราหน้าบุญตีเนี่ยเราเออฟัวกันไม่รู้เลยเรื่องอะไรทุเรศอ่ะสมมติว่าที่จีเนี่ยมาไปขอละอะไรจะตระจีมาส่งไปตัวเราก็บิดกันเนี่ยจะเส้นบลาวิสิส่งไปส่งแต่ยูก็พี่ไม่เป็นอะไรมือสิ่งนั้น
อ่ะเช่นเนี่ยเราว่ามันก้าวมาตัวเรื่องมาทั่วไหมน้องมาวินเนาะเช่นเนี่ยก็เรื่องคู่ขนานส่วนชีเนี่ยเรื่องอะไรพี่ยามมาเต็มสุดเนาะโอ้ดีตัวจะเป็นตัวเพื่ออภัยดีมาป้าวินขึ้นตาวินขึ้นมาชีเรื่องจริงจ้าตัวเรื่องเล่นพาทัวร์นี่เราจะมาเต็มเขียวเสีย
แล้วเราตัวเราเนี่ยแล้วเราแค่เรียนยาอีสิ่งนี้เราไม่รู้ไปเช่นมาเลยเนี่ยได้ตัววาบอย่างนี้กูมีเรื่องนี้รู้ไม่ยากว่ากูบ้านเราเลยตัวกูน่าปกติเอาเปลือกรู้ว่าจะใครอ่ะจะใครดูยังขันใจกูเปลือกเลยวะเนาะที่เกิดเราที่เกิดเนี่ยจะเนาะเป็นเส้นราชีไรเดียข้าจะเนาะตัวเราเฟดเวอร์ดาวน์เลยวะเนาะสรุปเลยตัวเฟดเวอร์เป็นสูงยี่ดีอ่ะลูกจ้างเป็นสูงยี่ตัวอะไรเอ็นซีเอรู้ว่ารู้ลูกจ้างแล้วก็ที่เกิดเรา ที่เฟดเวอร์รู้ว่ารู้สูระเดจันโอรีเดคนคุณนี่กูเป็นตัวดีเดชเช่นอาจีจันโอรู้ประมาณนี้ก็เป็นรู้ว่าพี่เป็นยังไงยี่ยาชี้ยาวนี่เดตัวพี่ดีรอแต่ในแต่ยังตาดีก็รอโอ้โอ้เอ็งเลยเอาทั่วโลกพี่พี่บ้าเจ้าไหมพี่พี่บ่เนาะโอ้จันโอรู้ว่าบ้าคนเลยตัวข้าจารอีสัววารีอุปยารามโฮแต่ยังนะเอาที่ยาดีดูรู้ยี่ดีเนี่ยบ่เนาะ ในงานยี่เลเวจารอจันโอรู้ทิ้งตัวมาพิฟูโลจันโอรู้เราประมาณเราใช่ไม่เอาฟูโลจันมีเนาะพิฟูโลยันโอ้ดึงยี่รู้ว่ารวยรู้บ่เนาะส่วนใหญ่ข้าจารอจันโอรู้ว่าไอ้ดวงอะกรีเมนต์อยู่เกเรอะกรีเมนต์อยู่เกเรอะดีก้ารอสวาบ่เนาะสวาบ่เนี่ยอะกรีเมนต์อยู่เกเรอะข้าจารอจันโอรู้ว่าที่นี่ดาวสูนี่อะไรอยู่เปลี่ยนที่เรื่องสิ่งนี้ที่บริตรีด้วยความวุ่นวายดีเนี่ยดาวสูนี่เดี๋ยวจะพอจะพาวารีด้วยเลยเนี่ยก็เชื่อไม่พิบี
ဟဲ့လားနော်အခုနပြောတဲ့ဟိုရခိုင်ပဲဖြစ်ဖြစ်မော်မအပါဝင်ဆိုလိုတဲ့အခါကခိကပြောင်းသွားပြီအတွေ့အော်လဲလိုက်ပြောင်းနိုင်ဖို့ဆိုတာကဒီကောင်းဆောင်လေးတွေနဲ့တင်မပြီးတော့ကျွန်တော်တို့ကတူတို့ရဲ့နောက်ကျောမှာရှိနေတဲ့ပြည်သူလူထုတရက်လုံးနဲ့အတွေ့အော်ညီမျှဖို့လိုတယ်အဲ့ဒီအတွေ့အော်ညီမျှအောင်လုပ်နိုင်လားဆိုတော့အရင်တုန်းကပါတီဒုံဒီမပါတီဒုံဒီမိုကရေစီလောက်တဲ့ဦးနှုတို့ရဲ့အားနည်းချက်ကြောင့်ကျွန်တော်ဒီလိုဖြစ်တယ်လို့ပဲမြင်တယ်။ဘာကြောင့်ဒီလိုပြောလဲဆိုတော့33ခုအကြံပေးကော်မတီမှာပြောခဲ့တဲ့နော်ဦးကျော်ငင်းရဲ့စကားထဲမှာဆိုရခိုင်ကိုပြည်내အဆင့်အောင်ပေးဖို့လောက်ထိသူတို့မစင်သာဘူးတိတိကျကျနေ့ကျက်ကဗရေသရီတွေရဲ့ဖောက်ပြန်မှုကြောင့်လို့သူပြောခဲ့တယ်။ဆိုတဲ့အခါကျတော့ဟိုတွေးပုံခေါ်ပုံချင်းကအရန်ကိုကွာဒီနေ့တက်ဖြစ်နေတဲ့အကြောင်းရင်းကအခုဒီနေ့နိုင်ငံတိုင်းရင်းသားခေါင်းဆောင်တွေပြန်ပြီးတော့တောင်းနေတဲ့အကြောင်းရင်းကဘာလဲဆိုတော့49ကိုအခြေခံပြီးတော့ပဲသူတို့ကဟိုခွဲထွက်ခွင်းတို့ဘာတို့ညာတို့ဒီကွင်ရေးကိုထုတ်ပြီးတော့ပြောနေတဲ့သဘောတည်းတွေဟုတ်ကဲ့အဲ့တော့ကျွန်တော်တို့ဗမာနိုင်ငံရေးသမားတွေရဲ့အားနည်းချက်ကကြောင့်ဖြစ်တယ်လို့ပဲထင်တယ
်နောက်တစ်ခုကတော့ကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ကိုပေးပို့ထားတဲ့စာတချို့လည်းရှိနေပါတယ်မဆုမွန်ဖတ်ပြပေးပါဦးခင်ဗျ
ဟုတ်ကဲ့ဒီအဂျွန်ဆာဗွန်တာဆိုတဲ့ Facebook အကောင့်ကနေရေးထားတာပါကျွန်တော်အမြင်ကတော့တိုင်းရင်းသားလက်နက်ကိုင်အဖွဲ့နှစ်ဖွဲ့ဖြစ်တဲ့မွန်ပြည်သစ်ပါတီနဲ့လာဟုဒီမိုကရက်တစ်အစည်းအရုံးတို့လက်မှတ်ထိုးလိုက်လို့ပြည်တွင်းငြိမ်းချမ်းရေးကိုတွန်းအားတွေဖြစ်လာနိုင်မယ်လို့မယုံကြည်ပါတဲ့တစ်ဖက်မှာက NCA အလုံးမဖြစ်တော့ဘူးလို့ပြောတဲ့အဖွဲ့ရဲ့ NCA လမ်းကြောင်းတိုင်းမသွားတော့ဘူးဆိုတဲ့အဖွဲ့ရဲ့ဗမာတပ်မတော်က NCA ဆိုပြီး AAMMDA TLLA ကိုကြတော့မပါခိုင်းတာရဲ့တစ်ဖက်မှာကြတော့ဒေါအောင်ဆန်းစုကြည်ကတိုင်းရင်းသားလက်နက်ကိုင်တွေကို NCA ထိုးဖို့ပဲသူကပြောနေပြန်တယ်ဒါတွေအလုံးကိုခြုံငုံသုံးသပ်လိုက်တယ်ဆိုရင်တော့မြမငိမ့်ညာရေးလမ်းကြောင်းကတခခုတော့လွဲနေပြီဆိုတာသိသားထင်ရှားပါတယ်စစ်ပွဲတွေမငိမ့်နိုင်သေးတဲ့အဓိကတရက်ခန့်ကဗမာတက်မတော်ပါ NND ဆိုရကတော့2008ဒီအခြေခံဥပဒေအရစစ်တပ်ကိုဘာမှဝင်ပြောလို့မရတော့ NND ဆိုရမှာတော့တာဝန်မရှိတာအမှန်ပါဒါပေမဲ့ NND ဆိုရအနေနဲ့ပြည်သူလူထုရဲ့အင်အားကိုအသုံးပြုပြီးတော့တက်မတော်ကိုမကြောက်မရွံ့ပဲမြန်မာနိုင်ငံမှာရှိတဲ့တိုင်းရင်းသားအလုံးလိုချင်တောင်းတနေတဲ့ Federal မူကိုချမှတ်ရေးဆွဲအတည်ပြုသင့်ပြီလို့ယူဆတယ်ဆိုပြီးရေးထားပါတယ်ရှင
်ဟုတ်ကဲ့မဆုမွန်ကျေးဇူးပါကျွန်တော်တို့နောက်အီးမေးလ်နဲ့ပေးပို့ထားတဲ့စာရင်းလည်းရှိနေပါသေးတယ်ရန်ကုန်မြို့ကတကုံမြို့ကဦးလာထွန်းရဲ့ပေးစာကိုယ်လည်းအချိန်တိတ်မရတဲ့အတွက်ကျွန်တော်ဟိုလူရင်းတူရှင်းမဲ့ဒီနေရာမှာရည်ညွှန်းဖော်ပြခြင်းပါတယ်သူအဓိကပြောချင်တဲ့အကြောင်းရင်းကတော့တိုင်းရင်းသားရဲ့ကိုယ်ပိုင်ပြဋ္ဌာန်းခွင့်ကိုလက်ခံဖို့ဒီပြည်လုံးပြစ်ခတ်ရဲ့စေစိုးရဘက်ကကြေညာဖို့စတဲ့ငင်းငယ်အတွက်လမ်းဖွင့်ဖို့တိုက်တွန်းပါတယ်နောက်ထပ်အမေရိကန်ပြည်ထောင်စုကဒီမောင်တဒနာရဲ့ပေးစာမှာတော့ဒီတိုက်ပွဲစံတွေမဆဲတာကမြန်မာစစ်တပ်နဲ့လက်နက်ကိုင်အဖွဲ့တွေမှာတာဝန်ရှိရဲ့အစိုးရကိုယ်တိုင်ကတော့ပေးချန်တဲ့ချက်မလုံနိုင်မကန်နိုင်တဲ့အခြေအနေတွေရှိရဲဆိုတဲ့သဘောမျိုးရေးပါတယ်နောက်ဆက်စောကဒီဒီမဆုမဖတ်ပြသွားတဲ့ Facebook မှာချက်တဲ့မှာဆိုရင်လေ2008ဖွဲ့စည်းပုံရအစိုးရစစ်တပ်ကိုဘာမှပြောလို့မရဘူးဆိုပြီးပြောတာမျိုးတွေရှိပါတယ်ဆိုတော့ကျွန်တော်ဟိုစီစဉ်ဆုံးမသက်ခင်ချိန်ရသလောက်ဥတုဝေသဘောထားဆွေးနွေးပေးပါဦးခင်ဗျာဆိုတော့ဒီငင်းငယ်လုပ်ငန်းစဉ်မှာအစိုးရအနေနဲ့စန္ဒရှိသလောက်မလုံနိုင်ပဲဖြစ်နေတဲ့အခြေအနေမျိုးတွေရောတကယ်ပဲရှိနေသလားခင်ဗျာ
ကဲကျွန်တော်နားရည်လောက်ကတော့အစိုးရကနေပြီးတော့အများကြီးကြိုးစားထားပါတယ်ခင်ဗျာနော်ငင်းငယ်တကားလည်းအမြဲဖွင့်ထားပြီးသားပဲနောက်ပြီးတော့လေ SC ဆိုတဲ့ကိစ္စကလည်း SC ရေးဆွဲတဲ့အချက်လက်တွေကကျွန်တော်တို့အဲ့ဒီလူသိန်းချင်းလက်ထက်ကလေးကဒါတိုင်းနာလက်နေကန်ဖွဲ့16ဖွဲ့ရဲ့သဘောတူညီနဲ့ဆွဲတာအဲ့ဒီ16ဖွဲ့ကသဘောတူညီလို့ဆွဲထားတဲ့ SC သဘောတူညီချက်ဖြစ်တာဗျာဒါပေမဲ့လက်မှတ်ထိုးရတဲ့အချိန်ကျတော့ all inclusive ဆိုတော့အားလုံးပါမလာသေးတဲ့အတွက်ဆိုပြီးတော့ရှစ်ဖွဲ့ကတော့လက်မှတ်တို့ရပါသူတို့ကိုယ်တိုင်ရေးဆွဲခဲ့တဲ့မူပါအောင်သူတို့ကိုယ်ရေးဆွဲခဲ့တဲ့ NCO ပါအဲ SCE ပါအဲ့ဒါကြောင့်မလို့ဒါ SCE ပေါ်မှာတော့အငိပွားစရာမရှိဘူးထင်တယ်လက်မှတ်ထိုးစရာရှိနေတော့သူတို့ထိုးလာမှာပေါ့ဗျာဒါတစ်ခုရှိပါတယ်နောက်တစ်ခုကတော့ကျွန်တော်တို့ဟိုခုနပြောသွားတဲ့အထဲမှာပဲ Federal ပြည်ထောင်စုဆိုတာဒါအခုဒီခေတ်မှာဒီကာလမှာကြတော့ Federal Democracy Federal ပြည်ထောင်စုကိုတည်ဆောက်ဖို့အားလုံးနဲ့သဘောတူထားတယ်တက်မတော်လည်းသဘောတူထားတယ်အစိုးရလည်းသဘောတူထားတယ်ဟဲ့တိုင်းနဲ့လည်းနဲ့ကိုင်းဖွဲ့ကြလည်းလူလာကြိုင်နေပါတီဒီအကုန်လုံးကလည်းဒါသဘောတူညီချက်ကတူးနေပါလေကြာအဲ့တော့တူးနေတဲ့သဘောတူညီချက်ကဒါအကောင့်ထဲပေါ်ဖို့ပဲလိုပါလေအဲ့ဒီအကောင့်ထဲပေါ်ဖို့အခုကတော့ဟုတ်လား SC လက်မှတ်ဒိုးလာတာဆက်တက်နေတာလေးတွေရှိတယ်အဲ့ဒါလေးတွေကတော့ကျွန်တော်ထင်တယ်ဒါတပြေးပြေးနေတော့ပြည်နေသွားမှာပါတခုပဲရှိတယ်အဲ့ငင်းငယ်ရေးဆွေးနွေးပွဲကြီးကိုတကားဖွင့်ထားလိုက်ရင်တော့ပြင်ဒါအဆင်ပြေတော့လိမ့်မယ်လို့ကျွန်တော်ယူဆပါတယ်
ဟုတ်ကဲ့ကျွန်တော်အချိန်ဟိုတမိနစ်လောက်တော့ကြံပါသေးတယ်ဆရာဦးထိုးဆိုတော့သဘောထားအောင်ခင်ဗျာကျွန်တော်တို့ဒီညဉ့်ညဉ့်လုပ်ငန်းစဉ်မှာအစိုးရအနေနဲ့လုံနိုင်ခိုင်တာတွေဘာများရှိမယ်လို့ဆရာအနေနဲ့ယူဆလဲ
ဟုတ်ကဲ့အဓိကတော့ဗျာဒီ NCA ကိုတော့နိုင်ငံတော်တိုင်ပင်ခံကပြောဆိုတာရှိတယ်ပြီးခဲ့တဲ့အဲ့ဒီလက်မှတ်ရိုးကိုခန်းနာမှာ NCA ကိုမျက်မှောက်ပြုဖို့ပြောထားတယ် NCA ကိုမျက်မှောက်ပြုဖို့အတွက်ဆိုလို့ရှိရင် NCA ကိုပိုအားကောင်းလုပ်ဖို့လိုပါတယ် NDA မှာအဓိကပိုအကောင့်မလုပ်ဖို့အတွက်ဆိုရင်နိုင်ငံအမဂင်ကျဖြစ်တဲ့ Federal Democracy ပြည်ထောင်စုတည်ဆောက်ဖို့အတွက်ကိုခိုင်အမကတိပို့ပြရမယ်။ဒီအမဂင်ကျကတော့အဓိကလွတ်လပ်တဲ့တောင်းကြီးရန်နေရာနဲ့ပဋိပက္ခပြည်ရှင်ရန်နေရာတွေကိုတည်ဆောက်ဖို့လိုပါတယ်။နောက်ပြီးတော့ NDA စာချုပ်ကိလို့စီတော့ပါဝင်ခဲ့တဲ့တိုင်းသားလက်နက်ဒေါ်လာရဲ့အဖွဲ့အစည်းနဲ့စစ်တပ်ဖွဲ့ကိုအခြေခံပြီးမှအခုရှိနေတဲ့ပြည်တွင်းရန်နေရာတွေဖြစ်တဲ့ GICM တို့ GMP တို့ UPDG တို့ကိုလည်းပြန်လည်ဖွဲ့စည်းဖို့လိုအပ်ပါတယ်။ဒါမှပဲကျွန်တော်တို့တို့ရှိမှာအစီအပြေမယ်လို့မြင်ပါတယ်။
ဟုတ်ကဲ့ပါဝင်ဆွေးနွေးပေးတဲ့ဦးထွန်းစောဦးသူဝေဦးရဲထွန်းကိုရင်ပါဝင်ဆွေးနွေးတဲ့သူတွေအီးမေးလ်တွေ Facebook တွေကနေစာရေးသားပို့ဖို့သူတွေနဲ့ပို့ထားရှင်တွေအားလုံးကိုလည်းကျေးဇူးတင်ပါတယ်ခင်ဗျာ
။ကိုဟောင်လွင်ဦးစီစဉ်ထုတ်လွှင့်ပေးခဲ့တဲ့စနေညတိုက်ရိုက်လေးလိုင်းဆွေးနွေးကအစီအစဉ်ပြန်ပြီးတော့နားဆင်ကြကြရတာဖြစ်ပါတယ်ရှင်။ VOA American တိုင်းရဲ့တိုက်ရိုက်လေးလိုင်းအစီအစဉ်တွေကိုအင်္ဂါနဲ့စနေညပိုင်းအစီအစဉ်တွေမှာတစ်ပတ်ကိုနှစ်ကြိမ်ပုံမှန်ထုတ်လွှင့်ပေးပါတယ်ရှင်။
မြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကိုဒီမိုကရက်တစ်မြန်မာအသံ DVB ရုပ်သံလိုင်းကနေဖန်ယူကြည့်ရှုနိုင်ပါတယ်။ DVB ရုပ်သံစလောင်းကနေပြီးတော့နေ့စဉ်ည10:00နာရီနဲ့မနေ့9:00နာရီခွဲအချိန်ကြီးမှာဖြစ်ပါတယ်။ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Asia 77ဂျိုးလူကနေပြသတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွဲဆုံမေးမြန်းခန်းတွေနဲ့အပတ်စဉ်ကဏ္ဍတွေကို DVB ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါတယ်ရှင်။
ဖီယိုအမေရိကန်တန်ကနေ2018ခုနှစ်ဖေဖော်ဝါရီလ17ရက်တနင်္ဂနွေနေ့မနက်ခင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။အခုထုတ်လွှင့်ပေးနေတဲ့တနားရီစာအစီအစဉ်အစအဆုံးကိုမနက်၈နာရီကနေ9နာရီထိလိုင်းဒိုမီတာ20 kHz 15133ညလိုင်းဒိုမီတာ25 kHz 11823ညလိုင်းဒိုမီတာ32 kHz 9335တို့ကနေနားဆင်နိုင်သလို VO ရဲ့အင်တာနက်စာမျက်နှာbamis.voanews.com ကနေပြီးတော့လည်းပြန်လည်နာဆင်နိုင်ပါရဲ့ရှင်။တနင်္ဂနွေနေ့ညပိုင်းမှာတော့မြန်မာဒီမိုကရေစီရေးဆွေးနွေးကံမြန်မာပြည်ကပေးစာဥစည်းသူအောင်မြင်ရဲ့ပြည်တွင်သတင်းတုံ့တက်ချက်နဲ့ကဘာတလွှားထူးခြားစံပြသတင်းများစတဲ့သတင်းပတ်စင်ကဏ္ဍတွေနာဆင်ကြရမှာပါရှင်။အခုကြံနေတဲ့အချိန်မှာတနင်္ဂနွေနေ့မနက်ခင်းထိတ်တန့်ရောက်နေတဲ့သတင်းအချင်းချုပ်ကိုမတ်ဤတန်စင်ကပြောပြပေးပါဦးမယ်ရှင်
။2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲကိုဝင်နောက်ခဲ့တာမှာနောက်ွယ်ကနေလှုပ်ကြံခဲ့တယ်လို့ဆိုတဲ့ရုရှားနိုင်ငံသား13ယောက်နဲ့ရုရှားကုမ္ပဏီ3ခုအပေါ်ဆွဲချက်တွေဟာအချိန်မြင့်မရှိဘဲပြောဆိုနေရတာဖြစ်ကြောင်းရုရှားဘက်ကတုံ့ပြန်လိုက်ပါတယ်။အခုစနေတင်းတွေမှာဒါဇင်နဲ့ချီတဲ့ကမ္ဘာခေါင်းဆောင်တွေစုဝေးတဲ့ဂျာမနီနိုင်ငံမြူးနစ်မှာကျင်းပတဲ့လုံခြုံရေးအစည်းအဝေးအတွင်းအမေရိကန်တရားရေးဌာနနဲ့အထူးစုံစမ်းရေးမှူးရောဘတ်မူလာတို့တင်ပြခဲ့တဲ့သက်သေထောက်ထားတွေပေါ်ရုရှားနိုင်ငံသားဝန်ကြီးဆာဂေးလက်ဖရော့ကမေးခွန်းထုတ်ခဲ့ပါတယ်။တနက်ကင်ဆောင်ခွင့်ထိန်းချုပ်ရေးဆိုင်ရာပို့ပြီးတော့တင်းကျပ်တဲ့ဥပဒေတွေပြဋ္ဌာန်းပေးဖို့ Florida ပြည်နယ် Fort Lauderdale မြို့ Federal တရားရုံးအပြင်ဘက်မှာစနေနေ့တုန်းကရာပေါင်းများစွာသောသူတွေကစုဝေးဆန္ဒပြတောင်းဆိုကြပါတယ်။ American နိုင်ငံမှာကျောင်းတွေအတွင်းတနက်နဲ့ဝင်ပစ်တဲ့ဖြစ်ရပ်တွေထဲတတိယမြောက်ထိခိုက်သေးဆုံးမှုအရေအတွက်အများဆုံးဖြစ်ရပြီးရဲနေငယ်ကြမှာပဲအခုလိုဆန္ဒပြတောင်းဆိုတာလည်းဖြစ်ပါတယ်။အိန္ဒိယနိုင်ငံကိုအီရန်သမ္မတလာရောက်ချိန်အတွင်းနှစ်နိုင်ငံကြားသဘောတူညီချက်6ခုကိုလက်မှတ်ရေးထိုးကြပါတယ်။အဲဒီမှာအီရန်နိုင်ငံချက်ဘာဟာစိတ်ကန်းဒစိတ်တစ်ပိုင်းကိုအိန္ဒိယနိုင်ငံအနေနဲ့တစ်နှစ်ခွဲကြာလည်ပတ်လှုပ်ဆောင်ခွင့်ရတဲ့အဓိကသဘောတူညီချက်တစ်ရက်လည်းပါဝင်ပါတယ်။ကုန်းတွင်းပိတ်အာဖဂန်နစ္စတန်နိုင်ငံနဲ့အာရှအလဲပိုင်းသမ္မတနိုင်ငံတွေကိုရောက်မဲ့မဟာဗျူဟာမြောက်ကုန်သွယ်ရေးလမ်းကြောင်းတစ်ခုဖော်ထုတ်ဖို့အတွက်ပြန်ဘက်ပါကစ္စတန်နိုင်ငံကိုကြောပြီးတော့အိန္ဒိယကဒီစိတ်ကန်းဖွံ့ဖြိုးရေးကူညီလှုပ်ဆောင်ပေးနေတာဖြစ်ပါတယ်။မြန်မာတယ်ရုပ်မြင်သံကြား MRTV ရဲ့လက်ရှိရုပ်သံထုတ်လွှင့်စနစ်တွေမှာထည့်သွင်းထုတ်လွှင့်ဖို့ free to air အခမဲ့ရုပ်သံ၅လိုင်းကိုပြန်ကြားရေးဝန်ကြီးဌာနကပဲဖြစ်ဖြစ် MRTV ကပဲဖြစ်ဖြစ်စန်းစာလုပ်ပြီးတော့တိဖြတ်မှာမဟုတ်တဲ့ကြောင်းပြောဆိုထားပါတယ်
။တနင်္ဂနွေနေ့မနက်ခင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုမတ်ဤတန်စင်ပြောပြသွားတာပါ။ဒီမနက်စီစဉ်ထုတ်လွှင့်ရေးမှုကကိုကျော်ကျော်သိမ်းဖြစ်ပြီးအသံထမ်းအင်ဂျင်နီယာကတော့ Zainab Abdurrahman ဖြစ်ပါတယ်ရှင်။တနင်္ဂနွေနေ့ညနေပိုင်း6နာရီခွဲကနေ9နာရီထိထုတ်လွှင့်မဲ့စီစဉ်တွေကိုလိုင်းဒိုမီတာ18 19 25တို့ကနေတိုက်ရိုက်ဖမ်းယူနိုင်နိုင်ကြပါတယ်။သောတာရှင်များနဲ့တော့မြန်မာပြည်သူပြည်သားအားလုံးရှင်လန်းချမ်းမြေကြပါစေ။ VOE ကိုနားဆင်ခဲ့တဲ့အတွက်ကျေးဇူးတင်ပါတယ်ရှင
This program has come to you from the Voice of America, Washington.